Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇွန်လ22ရက်အင်္ဂါနေ့ည VO မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ19 25 30နဲ့တိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VO မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်လိုက်ကဆောင်ရွက်ပေးတော့ပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူဒီကနေ့မန္တလေးမြို့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ဖြစ်ခတ်ဖြစ်ပွားခဲ့ပါတယ
်အဲ့မှာတို့ကဝင်စီရောအတင်းထဲမှာနှစ်ခုပဲရှိတယ်လားအဲ့ချက်မှာအဲ့မှာထားရတာနော်ကျွန်တော်တို့ကနှစ်ခုနဲ့ပြန်ပြတယ်ခံပြတော့အတိအကျတို့ကဆိုင်အင်အားများတော့အပီဂျီသုံးပါတယ်ကြာကျန်တဲ့အဖွဲ့တွေကတော့ကျင်းဘက်ကနေပြန်တယ်လို့ရတော့ပြေထုတ်ပေးမယ်ကျွန်တော်အင်အားမများတော့ပေါ့နော်တပြည့်စုံတည်ဆောက်ရတယ်ပေါ့နော်နောက်ဆုံးတော့အထေရလူကျွန်တော်လက်ရှိ
မန္တလေးတိုက်ပွဲနောက်ဆုံးအခြေအနေအပြည့်စုံတဲ့အတူအဲ့ဒီပြစ်ခတ်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအဖြစ်နဲ့မန္တလေးနဲ့အနီးဝန်းကျင်ဒေသတွေမှာလုံခြုံရေးတွေတင်းကျပ်ထားတဲ့အခြေအနေတွေအလားတူပဲမန္တလေးမှာပြစ်ခတ်မှုတွေဖြစ်နေတာကြောင့်မန္တလေးပြည်သူတွေကိုထောက်ခံအားပေးတဲ့အနေနဲ့ရန်ကုန်မှာဆန္ဒပြပွဲတွေပြုလုပ်ခဲ့တာစတဲ့မန္တလေးတိုက်ခိုက်မှုနဲ့ဆက်ဆက်နေတဲ့သတင်းတွေကိုဥစွာနားဆင်ကြရပါမယ်။အဲ့ဒီနောက်မှာတော့တပင်းမြို့နယ်အတွင်းကကြေးရွာတချို့ကိုစစ်ကောင်စီတပ်တွေကစီးနှင်းရှာဖွေနေတာအတမင်ကန်ပုတ်ကိုရဲ့အမှုဒီကနေ့ရုံချင်းအခြေအနေအကြောင်းမြန်မာနိုင်ငံအတွင်းကကိုဗစ်ကူးစက်ပြန့်ပွားမှုအခြေအနေစတဲ့သတင်းပြပုတ်ချက်တွေကိုနားဆင်ကြရပါမယ်။ပတ်စီကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာနဲ့အင်္ဂါညသကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးသတင်းတွေကိုကုကြော်ကြော်သိန်းနဲ့နန်းလောင်တို့ကပြောပြကြပါမယ်ခင်ဗျာ
။မန္တလေးမှာဒီကနေ့ဖြစ်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွေအတွက်စိုးရိမ်မကင်းဖြစ်တဲ့အကြောင်းရန်ကုန်ခြေဆိုင်အမေရိကန်၊ကနေဒါနဲ့ပြည်နှစ်တန်ရုံတို့ကအတီးအတီးထုတ်ပြန်ခဲ့ကြပါတယ်။မန္တလေးမြို့မှာဒီကနေ့ရက်သားတွေတည်ဆုံးတန်ရရတာရှိနိုင်တယ်ဆိုတဲ့သတင်းတွေအပါအဝင်ပြစ်ခတ်မှုသတင်းတွေကိုစောင့်ကြည့်နေတယ်လို့ရန်ကုန်အမေရိကန်တန်ယုံကပြောပါရယ်စစ်မဲ့ရေးရတင်းမာလာနေတဲ့အပေါ်ဆိုရင်ပြီးအကြမ်းဖက်မှုရပ်တန့်မှုလည်းအမေရိကန်တန်ယုံကတောင်းဆိုထားပါရယ်မန္တလေးမှာဖြစ်ခဲ့တဲ့မျိုးပြတိုက်ပွဲတွေဟာဖေဖော်ဝါရီတရက်စစ်တပ်အာဏာသိမ်းမှုကြောင့်ဖြစ်ရတဲ့လူသေဆုံးမှုကိုထပ်တိုးစေခဲ့တဲ့အကြောင်းဒီအကြမ်းတဲတွေကိုအဆုံးသတ်နိုင်ဖို့အတွက်ယုံကြည်စိတ်ချရပြီးရေရှည်တည်တံ့တဲ့လုပ်ငန်းစဉ်တွေကိုအမြန်အကောင်အထည်ဖော်ဖို့အခြေခံလူ့အခွင့်အရေးကိုလေးစားဖို့2020နိုဝင်ဘာရွေးကောက်ပွဲမှာပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားဖို့နဲ့အာဆီယံအစည်းအဝေးသဘောတူညီမှု၅ချက်ကိုအကောင်အထည်ဖော်ဖို့အရေးကြီးလိုအပ်နေတယ်ဆိုတာမန္တလေးမြို့ဖြစ်ပျက်တွေကမိမောင်းထုတ်ပြနေတယ်လို့ရန်ကုန်ပြည်နယ်တန်ယုံကလည်းထုတ်ပြန်ပါတယ်။မန္တလေးမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ခိုးလုံနေတဲ့အိမ်တလုံးကိုစစ်တပ်ကဝင်ရောက်စီးနင်းရာကနေအပြန်အလှန်ပစ်ခတ်မှုဖြစ်ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တို့ဒဏ်ရာအပြင်းထန်ရခဲ့ပြီးတော့ PDF တပ်ဖွဲ့ဝင်၄ဦးသေဆုံးပြီး၈ယောက်ဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဒါပြင်အခင်းဖြစ်တဲ့နေရာကိုလာပစ်တဲ့ကားတစ်စီးမောင်းအပြေးမှာအရက်စစ် transformer နဲ့တိုက်မိပြီးကားပေါ်ပါ PDF တပ်ဖွဲ့ဝင်၄ဦးသေဆုံးတဲ့အကြောင်းစစ်ကောင်စီထုတ်ပြန်ချက်မှာပါရှိပါတယ်။အဲဒီလိုပြစ်ခတ်မှုနဲ့တေဆုံးမှုတွေရှိခဲ့တဲ့ကြားမှာပဲမန္တလေးမှာဆန္ဒပြပွဲတွေရှိခဲ့တယ်လို့ရန်ကုန်မှာလည်းလူငယ်တွေကလျှက်ရက်ပြက်တပိတ်နဲ့ဆန္ဒပြခဲ့ကြပါတယ်။ကျန်းသာဒေမီနောက်ပိုင်းဇွန်လ27ရက်နေ့အထိဆိုရင်ဒေသုံသူပေါင်း893ယောက်ရှိပြီဖြစ်တယ်လို့လက်ရှိအချင်းကြီးဖန်စီခံထားရသူ9000ကျော်ပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒီဒေသုံသူအခြေအတွက်ဟာချက်ကားထားတာလို့တုံ့ပြန်ပြောဆိုထားပါတယ်။စစ်ကောင်စီကထိန်းသိမ်းထားတဲ့နိုင်ငံတော်အမြင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့အပေါ်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါကွေးနဲ့တရားစွပ်စွထားတဲ့အမှုအတွေဒီကနေ့မှနှစ်ဖက်ဆောင်လွှဲချက်ပေးခဲ့ကြတယ်လို့အကျိုးဆောင်ရှိနေသူဖြစ်သူဦးသေးမောင်မောင်ကသတင်းတော့တွေကိုပြောပါရယ်ဒီမှုနဲ့ပတ်သက်လို့တရားလိုဘက်ကတင်ထားတဲ့စာပစရန်သက်တေကံကိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကကန့်ကွက်ထားတဲ့အပေါ်လက်ခံနဲ့မခံတဲ့နောက်တစ်ပတ်အင်္ဂါနေ့ယုံကြည်မှတရားသူကြီးကဆုံးဖြတ်ပြီးအမှုကိုဆက်စစ်မယ်လို့လည်းပြောပါရယ်ဒါပြင်နောက်မှုတစ်ခုဖြစ်တဲ့တဘောဝဘီအန်ဒရယ်စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့တရားဆက်ဆိုထားတဲ့အမှု2မှုတွေကတမှုကိုလည်းဒီကနေ့ဆက်စစ်ပါတယ်ဒီမှုနဲ့ပတ်သက်ပြီးတရားလူတွေဘက်ကထွက်ဆိုတာတွေပြီးသွားပြီဖြစ်ပြီးတော့တရားလူဘက်တက်တီတချို့ထွက်ဆိုပြီးဖြစ်တယ်လို့နောက်ထပ်ထွက်ဆိုမှာတွေကြံသေးတယ်လို့ဦးသိမ်းမောင်မောင်ကပြောပါတယ်ဒေါန်ဆန်းစုတီယာတရားခွင်မှာတရားအယုံဆိုင်နောက်ထောင်ပြီးပြန်လည်ခြေပွားဖို့အတွက်စကလုံးကအစအသေးစိတ်ကိုညွှန်ကြားချက်ပေးတယ်လို့ဦးသိမ်းမောင်မောင်ကပြောပါတယ်ဒါပြင်အရင်အတိုင်းပဲကြက်ကြက်မောင်မောင်တွတ်တွတ်လည်ရှိတယ်လို့လည်းပြောပါတယ်သမရဝင်းမြင့်ကတော့ထူထူထူထူမှကြတာမရှိပဲသူမှုကိစ္စတွေနဲ့ပတ်သက်ရင်ရိုးရိုးရှင်းရှင်းနဲ့ဥပဒေနဲ့အညီခုခံဖို့ဖေဖော်ဝါရီလနေ့ကလေးကအပြင်လောကနဲ့အဆက်အသွယ်ပြတ်သွားတဲ့အတွက်ဘာမှမသိရတဲ့အကြောင်းပြောရဲလို့ရှင်းနေဦးသိမ်းမောင်မောင်ကပြန်ပြောပြပါရဲရှင်းတဲ့တင်ပတ်တင်းလိုက်အင်္ဂါမှာအမှုတွေကိုဆက်ပြီးတော့ကြားနာဆက်ဆေးသွားမှာပါ ဒေါ်စန်းစုကြည်ဟာအာဂရီလိုက်စားမှုဆွေရလေးဝက်ချက်ပေါက်ကြားမှုအပါအဝင်စုစုပေါင်းအမှုခုနမှုနဲ့တရားစွဲဆိုခံထားရပါတယ်။အဒါနီစိတ်ကမ်းများနဲ့အထူးစည်းဝေးဆောင်လီမိတက်ဟာမြန်မာစစ်တပ်နဲ့ချိတ်ဆက်နေတဲ့အတွက်တာဝန်သည့်ယင်းနှိမ့်နှံမှုဆိုင်ရာမူဝါဒကိုချိုးဖောက်တဲ့ဆိုပြီးယင်းနှိမ့်နှံမှုကိုရုတ်သိမ်းလိုက်တဲ့အကြောင်းနော်ဝေးပင်စင်ရမုံငွေအဖွဲ့ KLB က Riders သတင်းစနစ်ကိုဒီကနေ့ပြောပါတယ်။မြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးကော်ပိုရေးရှင်း MECC ကနေအိန္ဒိယရဲ့စိတ်ကမ်းလုပ်ငန်းဆိုင်ရာအကြီးဆုံးကုမ္ပဏီဖြစ်တဲ့အဒါနီကရန်ကုန်မှာမြေငှပြီးကုန်တစ်တာစိတ်ကမ်းတစ်ခုတည်ဆောက်နေတဲ့စီမံကိန်းနဲ့ပတ်သက်လို့နိုင်ငံတကာယင်းနှိမ့်နှုတ်နှံသူတွေကဆက်ဆင့်နေကြတာပါအဒါနီရဲ့မြန်မာနိုင်ငံကလုပ်ငန်းတွေနဲ့စစ်တပ်နဲ့ပူးပေါင်းပြီးစီးပွားရေးလုပ်နေတာဟာဒေါ်ဝန်သည့်ယင်းနှိမ့်နှုတ်နှံမှုဆိုင်ရာ KLB ရဲ့လမ်းညွှန်ချက်တွေကိုချိုးဖောက်ရရောက်စေမဲ့လက်မခံနိုင်ပွဲအခြေအနေတစ်ခုဖြစ်တယ်လို့ KLB ပင်စင်ရမုံငွေကုမ္ပဏီက Riders ကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရကို Riders ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။နော်ဝေးနိုင်ငံရဲ့အကြီးဆုံးပင်စင်ရမုံငွေကုမ္ပဏီဖြစ်တဲ့ KLB ကုမ္ပဏီကအခုလိုဆုံးဖြတ်ချက်ချမှတ်တဲ့အချိန်မှာအဒါနီကုမ္ပဏီမှာအမေရိကန်ဒေါ်လာတန်းတန်းကျော်ယင်းနှိမ့်နှံခဲ့တယ်လို့ Riders ကပြောပါတယ်။ကုန်တစ်တာစိတ်ကမ်းကိုမြန်မာစစ်တပ်ပိုင်ကုမ္ပဏီကပိုင်ဆိုင်တဲ့မြေပေါ်မှာတည်ဆောက်နေတာကြောင့်ဒီစိတ်ကမ်းကိုလက်နက်ခဲယံနဲ့ပစ္စည်းကိရိယာတွေတင်သွင်းဖို့ဒါမှမဟုတ်ရေတပ်အခြေစိုက်စခန်းတစ်ခုအပြည့်အသုံးပြုဖို့တိသာထင်ရှားတဲ့အန်ဒရယ်ရှိနေတာကြောင့်အခုလိုရုပ်သွင်းလိုက်တာဖြစ်တယ်လို့ KLB ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးအဒါနီစိတ်ကမ်းကုမ္ပဏီဘက်ကအမှတ်ချက်မရသေးပါဘူး။မြန်မာနာသိစစ်ကောင်စီဘက်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုချိုးဖောက်တယ်ဆိုတာတွေ့ခဲ့မယ်ဆိုရင်ကုန်တစ်တာစိတ်ကမ်းစီမံကိန်းကိုရပ်ဆိုင်ပြီးယင်းနှိမ့်နှံမှုကိုပယ်ဖျက်မယ်လို့အဒါနီစိတ်ကမ်းကုမ္ပဏီကမေလမှာပြောခဲ့ပါတယ်။ရုရှားနိုင်ငံမှာရောက်နေတဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားလူမျိုးရေးကောင်စီအတွင်းမူရိုဆိုဘိုရိုနက်စပို့ကုမ္ပဏီညွှန်ကြားရေးမှူးချုပ်တို့နဲ့မနေ့ကတီးခြားစီတွေ့ဆုံခဲ့တယ်လို့ဒီနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။ရုရှားကောက်ဝေးဝင်ကြီးဗိုလ်ချုပ်ကြီးဆာဂျီခူဇိုဂက်တိုဗစ်ရှိုက်ဂူရဲ့ဖိတ်ကြားချက်အရ6ချိန်မြောက်နိုင်ငံကလူမျိုးရေးဆိုင်ရာညီလာခံတက်ဖို့အတွက်ဇွန်လ20ရက်ညနေပိုင်းမှာမော်စကိုမြို့တော်ကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရောက်သွားတဲ့အကြောင်းသတင်းမှာရေးထားပါတယ်။အဒီနောဇွန်လ21ရက်တနင်္လာနေ့မှာရုရှားလူမျိုးရေးကောင်စီအတွင်းမူနီကိုလိုင်းပက်ထရရှက်ဖ်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တွေ့ဆုံပြီးလူမျိုးရေးဆိုင်ရာအပါအဝင်နိုင်ငံစစ်ဖက်တွေကြားပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံပိုင်သတင်းစာတွေမှာရေးထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုအစီအစဉ်မရှိဘူးလို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောတဲ့ကြောင်း Interfax သတင်းဌာနကရေးထားတာကို Reuters သတင်းမှာကိုးကားဖော်ပြထားပါတယ်။ရုရှားနိုင်ငံဟာမြန်မာစစ်တပ်ကိုနိုင်ငံတော်မျက်နှာစာမှာအစစ်အစိုက်ကာကွယ်ရည်ပေးလာတဲ့နိုင်ငံတစ်ခုဖြစ်ပြီးစစ်လက်နက်ပစ္စည်းရောင်းပေးနေတဲ့အဓိကနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ကုလသမဂ္ဂဒုတိယညီလာခံမှာပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တစ်ခုကိုမဲခွဲခဲ့တာမှာမဲမပေးဘဲကြားနေခဲ့တဲ့36နိုင်ငံထဲရုရှားနိုင်ငံလည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ဆန္ဒပြပွဲတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကနေတည်ဆုံးရတဲ့အကြမ်းအရေအတွက်တိုးလာနေတဲ့ပေါ်အထူးပဲဆိုရင်လည်းအကြောင်းပြီးခဲ့တဲ့မတ်လမှာရုရှားဆိုရကပြောထားပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညာဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကျစ်ပြအရေးဆွေးနွေးမယ့်ညီလာခံတစ်ခုကိုတက်ရောက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ဂျာမနီနိုင်ငံကိုအင်္ဂါနေ့မှာထွက်ခွာသွားပါတယ်။ဒုတိယကမ္ဘာစစ်အတွင်းဂျူးတွေကိုမီးလောင်တိုက်သွင်းပြီးတော့အစုလိုက်အပြုံလိုက်တပ်ဖြတ်တဲ့ဖြစ်ရပ်ကိုငင်းကွယ်မှုတွေအပါအဝင်ဂျူးမုန်တီးရဲ့ဝါဒကိုတံပြန်ကင်တွယ်ရေးဂျာမန်နိုင်ငံခြားရေးဝန်ကြီးနဲ့လည်းဝန်ကြီးဘလင်ကင်တွေ့ဆုံဆွေးနွေးမှာပါ။ဂျာမနီနိုင်ငံနဲ့ကုလသမဂ္ဂကကမ္ဘာကထအလုပ်ပြီးတော့မနေ့ပြန်ပို့ထုံးနေမှာကျင်းပမဲ့ဘာလင်ညီလာခံမှာတော့လီဗျားနိုင်ငံထဲကတိုက်ခိုက်မှုတွေရေရှည်ရပ်တန့်ပြီးတည်ငြိမ်တဲ့အစိုးရတရဖွဲ့စည်းနိုင်အောင်ထောက်ပံ့ကူညီရေးဆွေးနွေးကြမှာဖြစ်ပါတယ်။နေတိုးတပ်တွေကြောထောက်နောက်ခံပေးခဲ့တဲ့2017ခုနှစ်လူမှုအုံကြွမ်းမှုမှာနှစ်ပေါင်းများစွာအာဏာရယူထားတဲ့လီဗျားကောင်ဆောင်မှုမာဂဒါဖီဖယ်ရှားခံခဲ့ရပြီးတဲ့နောက်မှာတော့လီဗျားနိုင်ငံမှာနိုင်ငံရေးအရာမတည်မငြိမ်ဖြစ်နေတာပါ။ပြီးခဲ့တဲ့အောက်တိုဘာလကရထားတဲ့သဘောတူညီမှုမရခင်ချိန်ထိပြိုင်တဲ့အစိုးရတရကနိုင်ငံဒေသတချို့မှာအုပ်ချုပ်နေတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆွန်ကင်နဲ့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးလီအင်ယုံတို့ဒီကနေ့တွေ့ဆုံပြီးတော့မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ရပ်တန့်နေတဲ့နိုင်ငံဆွေးနွေးရေးပြန်ဆနိုင်ဖို့ဆွေးနွေးခဲ့ပါတယ
်
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစည်ရင်တန်တမာရင်းနီလာတွေနဲ့လုတ်ကင်သွားဖို့နိုင်ငံကတူညီတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ခဲ့ပြီလို့ထင်ပါတယ်ဆိုပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆွန်ကင်ကပြောဆိုသွားတာပါ တွေ့ဆုံဆွေးနွေးရေးပြန်ဆဖို့အမေရိကန်ရဲ့ကမ်းလှမ်းချက်အပေါ်မြောက်ကိုရီးယားဘက်ကတုံ့ပြန်လာမယ်လို့မျှော်လင့်ပါတယ်လို့လည်းသတင်းလာနေမှာပြောပါတယ်ဆွေးနွေးရေးပြန်ဆဖို့ဒါအခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့အတွက်ပြန်လည်တုံ့ပြန်ဖို့တောင်ကိုရီးယားပြန်လည်ပေါင်းစည်းဝင်ကြီးလီကလည်းမြောက်ကိုရီးယားကိုတိုက်တွန်းခဲ့တာပါဒီချိန်မှာပဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့ညီမလည်းဖြစ်အနာရပါတီအကြီးရန်အရာရှိလည်းဖြစ်တဲ့ကင်ယိုဂျွန်ကမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့အဓိပ္ပာယ်ကောက်ယူမှုတွေဟာစိတ်ပျက်စရာသူတွေဖြစ်လာလိမ့်မယ်ဆိုပြီးဒီကနေ့တုံ့ပြန်ပါတယ်အမေရိကန်နဲ့ပတ်သက်လာရင်ထိတ်တိုက်တွေ့ဖို့ရောတန်တမာရင်နှိလနဲ့ပါဖြေရှင်ဖို့ပြင်ဆင်ထားပါတယ်ဆိုပြီးမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်လက်တလောပြောဆိုခဲ့တဲ့မိန့်ခွန်းမှာစိတ်ဝင်စားစရာအချက်ပြမှုတွေတွေ့ရတယ်ဆိုပြီးအမေရိကန်အမျိုးသားလုံခြုံရေးအကြံပေးJack Sullivan ရဲ့တင်းငွေတွေကပြောဆိုချက်ကို Kim Yong Jong ကအစိုးရပိုင်း KCN နဲ့တင်းထားတာကနေကြေညာချက်ထုတ်တုံ့ပြန်လိုက်တာဖြစ်ပါတယ်။တောင်အာဖရိကမှာကိုရိုနာဗိုင်းရပ်စ်ကကွယ်စေထုတ်လုပ်နိုင်အောင်နည်းပညာတွေဝေမျှပေးမဲ့ကုမ္ပဏီအဖွဲ့အစည်းအတော်များများနဲ့ပြောဆိုဆွေးနွေးနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။
WHO is in discussions with a consortium of companies and institutions to establish
ဒီပညာရေးလွှဲပြောင်းတာတည်စီကရိယာတွေကိုအကဲဖြတ်တာနဲ့ဆန်နှုံသတ်မှတ်တာတွေအပြင်တင်နန်းတွေပေးသွားဖို့ WHO ကဆောင်ရွက်နေပါတယ်ဓာတ်ခွဲခန့်အတွက် mRNA နည်းပညာတွေကိုပေးဖို့စိတ်ဝင်စားတဲ့ကုမ္ပဏီအတော်များများနဲ့လည်းဆွေးနွေးနေပါတယ်ဆေးအာနိသင်ထိရောက်မှုဘယ်လောက်ရှိသလဲနည်းပညာကဘယ်လောက်အဆင့်မြင့်သလဲဆိုတာနဲ့အဲ့ဒီနည်းပညာတွေကိုဘယ်လိုကုမ္ပဏီတွေကဝင်မြောက်ဖို့ဆန္ဒရှိသလဲဆိုတဲ့အပေါ်မှာမူတည်ပါတယ်လို့ WHO အကြီးအကဲဒေါက်တာတက်ဒရိုဂေဘရီယက်စ်ကတင်းလာနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အကျိုးတူပူးပေါင်းဆောင်ရွက်မဲ့သူတွေထဲမှာပါဝင်တဲ့ African Biologists and Vaccine Company ကတော့ mRNA နည်းပညာသုံးကာကွယ်ဆေးတွေကိုထုတ်လုပ်သွားမယ်အပြင်အခြားဆေးကုမ္ပဏီတွေကိုလည်းအလားတူကာကွယ်ဆေးတွေထုတ်လုပ်နိုင်အောင်တင်နန်းတွေပေးသွားမယ်လို့လည်း WHO အကြီးအကဲကပြောပါတယ်။အဲ့ဒီကုမ္ပဏီတွေထဲမှာ BioVac Institute လည်းပါဝင်ပါတယ်။ COVID ကာကွယ်ဆေးထုတ်လုပ်နေတဲ့ Pfizer နဲ့မိတ်ဖက် BioNTech German ကုမ္ပဏီကအာဖရိကတိုက်တဝန်း mRNA နည်းပညာသုံးကာကွယ်ဆေးအမြန်ထုတ်နိုင်အောင်ဆေးထုတ်လို့ရစက်ရုံနဲ့အမြန်ကြိုးပမ်းတိစောက်သွားမယ်လို့လက်တလောကြေညာထားတာဖြစ်ပါတယ်။မြန်မာနိုင်ငံသူအိမ်အကူတူကိုအစားငတ်ထားပြီးတော့ကိုထိလက်ရောက်နှိပ်စက်တဲ့အပြင်နောက်ဆုံးတပ်ပစ်လိုက်တဲ့အထိပြစ်မှုကျူးလွန်ခဲ့တဲ့စင်ကာပူနိုင်ငံကအမျိုးသမီးတယောက်ကိုစင်ကာပူတရားရုံးကအင်္ဂါနေ့မှာထောင်ဒဏ်အနှစ်30ပြစ်ဒဏ်ချလိုက်ပါတယ်။တဟာပြစ်ဒဏ်ပေးထိုက်တဲ့အဆိုအဝါဆုံးလူတမ်းမှုတစ်ခုဖြစ်တယ်လို့တရားသူကြီးကပြောပါတယ်။စင်ကာပူမှာစီးရတဲ့တိုင်းပြည်တွေကနေရောက်လာတဲ့အိမ်ကူပေါင်း2သိန်းခွဲလောက်ရှိပြီးတော့ဒီလိုနှိပ်စက်ညှဉ်းပန်းတဲ့တရင်တွေပုံမှန်လုပ်ကြနေရတာပါ။အိမ်ထဲမှာတပ်ထားတဲ့ CCTV ကင်မရာမှာတွေ့ရတဲ့ပုံရိပ်ထက်ကနေအသက်24နှစ်အရွယ်မြန်မာနိုင်ငံသူပိုင်နန်ဒွန်ညီမျိုးစုံနဲ့နှိပ်စက်ခံရတာကိုတွေ့ရပါတယ်။အိရှင်အမျိုးသမီးဂေရာတီရီမူရူဂါရန်ကအိမ်ကူမင်းကလေးကိုတနင်းနာလဲပင်ညှက်တာတပြက်စီယိုးနဲ့ရိုက်တာအပြင်မီးပူနဲ့ကတ်တာတွေလည်းရှိတယ်လို့တရားရုံးဆွေစတန်းတွေမှာတွေ့ရပါတယ်။အဲဒီလိုနိုင်ပေါင်းများစွာအဆက်မပြတ်နှိပ်စက်ညှဉ်းပန်းမှုကြောင့်2016ခုနှစ်ဇူလိုင်လမှာပိုင်နိုင်တွန်တိတ်ဆုံသွားပါတယ်။အခြားဆွဲချက်ပေါင်း89ခုနဲ့ပါတရားရင်ဆိုင်နေရတဲ့အသက်40နှစ်အရွယ်ဂေရာတီရီကလူသက်မှုအပါအဝင်ပြစ်မှု28ခုမှအပြစ်ရှိကြောင်းဖေဖော်ဝါရီလမှာထွက်ဆိုခဲ့ပါတယ်။ကေရာတီတီကအင်ကူကိုနှိမ့်စင်အချင်းချင်းနှိမ့်ဆက်ပြီးတော့တခါတလေအသက်60နှစ်အရွယ်သူ့အမေလဲဝင်ပါလာတတ်တယ်လို့တရားရုံးစာရွက်စာရမ်းတွေမှာတွေ့ရပါတယ်။တညာ9နာရီပဲအိတ်ခွင်းရတဲ့အင်ကူပိုင်နန်ဒွန်ဟာအစာဝဝမစားရတဲ့အတွက်လဲတေဆုံတဲ့အချိန်မှာကိုယ်အလေးချိန်53ပေါင်ပဲရှိပါတယ
်။နောက်ဆုံးရသတင်းတွေကိုခုကြော်ကြော်သိနဲ့နားလောင်တော့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိညထုတ်လင်းချက်တွေဖြစ်ပါတယ်။အခုတော့သတင်းပေးပို့ချက်တွေတင်ပြပေးတော့မှာမို့ပထမဦးဆုံးဒီကနေ့မန္တလေးမြို့မြို့မှာဖြစ်ခဲ့တဲ့ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေရဲ့တိုက်ပွဲသတင်းနဲ့စပါမယ်။မန္တလေးမြို့မှာစစ်တပ်နဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF MDY တို့ဒီနေ့ဇွန်လ22ရက်မနေ့ကအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ပစ်ခတ်မှုအတွင်းလက်နက်ကင်တွေဘက်က၄ယောက်သေဆုံးခဲ့ပြီးလူမျိုးရေးတပ်ဖွဲ့ဝင်တချို့အပြင်းထန်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီကပြောပါတယ်။မန္တလေးလိုမြို့ကြီးတစ်မြို့မှာပစ်ခတ်မှုတွေရှိလာတဲ့အပေါ်မြို့ကနေထိတ်လန့်ဆွေးနွေးနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညုံဦးကပြောပြပါမယ်ခင်ဗျာ။
ဒီကနေ့ဇွန်လ22ရက်နေ့မနေ့အစောပိုင်းတုန်းကမန္တလေးမြို့ချမ်းမြသာစီမြို့နယ်ထွန်းတုံရက်ကွက်54လမ်း113လမ်းတောင်ကစောင်းအုပ်တစ်ခုကိုစစ်ကောင်စီတပ်တွေကနေပြီးတော့ဝင်ရောက်ရှာဖွေရကနေပြီးတော့နှစ်ဖက်အပြန့်လှန့်ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။မန္တလေးမြို့မှာဖောက်ခွဲဖြက်စီးရေးလုပ်မဲ့သူတွေခေရန်တွေနဲ့အတူခေါင်းနေတဲ့ဆိုတဲ့သတင်းရလို့နေမြေလုံခြုံရေးတပ်ဖွဲ့တွေတွားရောက်ရှာဖွေစဉ်လက်ပစ်ပုံးတွေလက်နက်ငယ်တွေနဲ့စတင်ပြီးတော့ပစ်ခတ်တာခံခဲ့ရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါလေ။ အပြန်အလှန်ပြစ်ခတ်မှုအတွင်းမှာလည်းအကြမ်းဖက်အဖွဲ့ဘက်က၄ဦးသေဆုံးနေဆိုပြီးတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်မနေ့တုန်းကဖြစ်ခဲ့တဲ့ဒီအခြေအနေနဲ့ပတ်သက်လို့မန္တလေး PDF ပြောခွင့်ရဗိုလ်စည်းကွက်ကအခုလိုပြောပြပါရယ
်ဖွဲ့ပေါ့နော်အဖွဲ့ငယ်လေးတစ်ဖွဲ့ပေါ့နော်ထားထားနေရအောင်အဓိကတော့တော်ဝင်စီးသွားတာကြာဝင်စီးသွားတာဖြစ်တဲ့အဲ့မှာတော်ဝင်စီးရောကျွန်တော်တို့ကအတွင်းထဲမှာကျွန်တော်တို့ကအဲ့မှာလက်နက်ကကျွန်တော်ကအတွင်းထဲမှာနှစ်ခုပဲရှိတယ်လားအဲ့ထဲမှာအဲ့မှာထားရတာနော်နှစ်ခုပဲရှိတော့ကျွန်တော်တို့ကနှစ်ခုနဲ့ခံပြတယ်ခံပြတော့အဓိကတော့တော်ကအင်အားများတယ်နော်အပီဂျီသုံးပါတယ်ကြာကျွန်တော်တို့ကျန်တဲ့အဖွဲ့တွေကတော့ကျွန်တော်တို့ဒီလက်ကျန်အဖွဲ့တွေကတော့အပြင်ဘက်ကနေပြန်တယ်လို့ရတော့ပြေထုတ်ပေးမယ်ကျွန်တော်အင်အားမများတော့ပေါ့နော်ကျွန်တော်တို့ပြစ်ဆုပ်တွေဆုပ်ရတယ်ပေါ့နော်နောက်ဆုံးတော့အထက်ကလူကျွန်တော်လက်ရှိ၈ယောက်ပေါ့နော်အထက်မှာကျွန်တော်ရှိရလူ၈ယောက်ကတော့အကုန်ပါလာတယ်ကြာဟုတ်ကဲ့ကျွန်တော်ဘက်ကကွန်ဖာမ်ပေးလို့ရတယ်ဆိုတော့ကွာကျွန်တော်တို့အခုက PDF MD1 နဲ့ကျွန်တော်တို့ရက်တည်တယ်အဲကျွန်တော်တို့ရက်တည်တာကျွန်တော်ဖွဲ့မှာရှိတယ်အဲ့လိုပဲကျွန်တော်တို့မြိတ်ဖွဲ့ဖွဲ့စီရှိတယ်ကြာမနေ့ကကျွန်တော်တို့အဖွဲ့တွေကအဖွဲ့ငယ်တစ်ဖွဲ့ဖြစ်တဲ့အချိန်မှာ PDF MD1 ရပဲအဖွဲ့တစ်ဖွဲ့ပေါ့နော်အဖွဲ့တစ်ဖွဲ့ဝင်စီချန်တဲ့အချိန်မှာကျွန်တော်ကျန်တဲ့ PDF MD1 ရလဲအပြင်ကနေပြန်ဝိုင်းနေအဲ့ကွာကျွန်တော်မြိတ်ဖွဲ့ဖွဲ့စီကြီးကလည်းကျွန်တော်တို့လာဝိုင်းပြေးရတယ်ကြာဝိုင်းပြီးတော့အဲ့မြိတ်ဖွဲ့ဖွဲ့စီဘက်ကတော့ကျွန်တော်က၃ယောက်ကြာပါတယ်ကြာဒါပေမဲ့ကျွန်တော်တို့ PDF MD1 အနေနဲ့တော့ကျွန်တော်တို့ကအဲ့ဒီတက်ခဲရရှိတဲ့လူအကုန်ပါသွားတယ်လက်နက်အကုန်ပါသွားတယ်အကြဆုံးသိန်းတော့ကျွန်တော်တို့ကကွန်ဖာမ်မပေးနိုင်ဘူးကြာလို့ဖြစ်နေတယ်ဟုတ်ကဲ့အဲ့ဒီမှာကျွန်တော်တို့လင်းမြင်လာပုံမှာဒီ2ယောက်ကြာတယ်ပေါ့နော်အဲ့ဒါတော့ကွန်ဖာမ်မရှိဘူးဒီသူတို့လင်းမြင်လာရတဲ့သူတို့ကောင်းတော့တယောက်ကြည့်တယ်လို့ပြောတယ်ကြာအဲ့ဒါတော့ကျွန်တော်တို့အဖွဲ့ရှာပြန်ရတာပေါ့နော်ဟိုကွန်ဖာမ်ရဟုတ်ပေါ့စေရင်လင်းမြင်လာပေါ့2ယောက်ကြာတယ်ကွန်ဖာမ်ပါခေါ့
ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာနာကမနောဟရီလမ်းပေါ်မှာရှိတဲ့လင်းမနာဖျားမှာတပ်ဆွဲထားတဲ့တပ်ဖွဲ့ဝင်တွေကိုသူကရည်ညွှန်းပြောတာပါစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းလူညိုရေးတပ်ဖွဲ့ဝင်တချို့ပြင်းထန်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပေမဲ့ကြာဆုံးတယ်လို့ပြောမထားပါဘူးအတည်ပြုဖို့အတွက်စစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး54လမ်းမှာစစ်တပ်ကဝင်ရောက်စီးနှင်ပြစ်ခတ်မှုအတွင်း၄ဦးသေဆုံးခဲ့တယ်လို့ပစ်ခတ်နေချိန်မှာ53လမ်းမှာစစ်ဆင်းနေတဲ့ကားတစ်စင်းပေါ်ကလည်းလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ထွက်ပြေးသွားခဲ့လို့လိုက်လံပိတ်ဆို့ဖမ်းဆီးတာမှာ56လမ်းနဲ့130လမ်းတောက်မှာရှိတဲ့ Transformer ကိုဝင်တိုက်မိပြီးတော့၄ဦးသေဆုံးတယ်ဆိုပြီးစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။အခုလိုမျိုးမန္တလေးမြို့ထဲမှာပစ်ခတ်တိုက်ခိုက်မှုတွေဖြစ်တာကြောင့်ရက်ကွက်အတွင်းနေထိုင်သူတွေအတော်လေးထိတ်လန့်ကြောက်ရွံ့ခဲ့ကြတယ်လို့ရက်ကွက်ထဲမှာနေထိုင်သူတွေကပြောပါရယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေတွေနဲ့တိုက်ပွဲဖြစ်ပွားပြီးနောက်အခြေအနေကိုမျက်မြင်တူက view ကိုခုလိုပြောပြပါရစေ
။ကြီးမြလိုက်တော့ဒီကရဲဝတ်တွေနဲ့တနက်တွေနဲ့ဆင်းလာပြီးတော့ဒီနေ့ကအရင်စပြစ်လိုက်စပြစ်လိုက်ပြီးတော့သူတို့အမှအကာအကွယ်ယူပါနဲ့ပြင်းနေတဲ့နောက်ဆုံးသူပြစ်ကိုပြစ်ပြစ်နေတဲ့စကားတွေအဲတန်းစီပြီးတော့ကားသေးလေးစီးရောက်လာတယ်ကားသေးလေးစီးရောက်လာပြီးတော့ကားကြီး၅စီးနောက်ထပ်ချက်ရောက်တယ်အဲကားကြီးနောက်ထပ်၅စီးထပ်ရောက်ပြီးတော့ကားအသေးတွေရောကြီးတွေရောဇက်တက်ရောက်လာတာဟိုအားလုံးပေါင်းဟိုကတော့အာစီးနစင်းနီးနော်လို့ရှိမှာပေါ့စစ်တပ်ကဂျာပဲ50လီတာမှာသူက50လီတာအဲကိုပိုင်ထက်တန်းချောင်းကိုမဲနေတဲ့ချိန်အရှိက5 3ကနေပြစ်လိုက်တော့အရှိပြစ်အနောက်ပြစ်အဲ့လိုဝိုင်းပြီးတော့ပြစ်တော့ကျွန်တော်တို့လည်းအဲဒီနီးတဲ့ရအိမ်နဲ့ဝင်ပြေးပြီးတော့ပုံလာတာအဲ့လောက်ပဲကျွန်တော်လည်းပြီးတယ်ကိုရာချင်းတို့ကတော့အကုန်လုံးကြောက်နေကြတာအိမ်နဲ့အိမ်မီမထွက်ရဘူးကျွန်တော်တို့အကုန်လုံးကျွန်တော်တို့ဒီအများကြီးနန္နာထုံလုံးတကြောအကုန်လုံးကလူဘူးကိုမရှိတော့အခုတော့အလုပ်စိုးရိမ်နေကြတယ်စိုးရိမ်နေကြတယ်ဆိုတချို့ကလည်းဘယ်လိုပြောမလဲကိုရဟိုကြောက်ပြီးတော့လူငယ်တော်တော်များများတော့ရှောင်တဲ့လူကြီးကလည်းရှောင်တယ်တကားတချို့ဆိုအိမ်ကားပိတ်ပြီးတော့ဟိုကဘယ်လိုပြောမလဲအိမ်ထဲမှာလည်းနေကြတဲ့လူတွေလည်းများတယ်ကဒီဘက်မှာတော့အပြင်ဘက်ကမထွက်ရကြဘူးခုရှင်းတော့လူငယ်တွေကကဆမိဘတွေကအဆုံးပေါ့ဘယ်သူမှဟိုအိမ်ထဲအိမ်ငယ်ကိုမထွက်ခိုင်းကြဘူး
မန္တလေးမြို့မှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံ၊ကနေဒါ၊ပြင်သစ်တန်ယုံတို့ကလည်းစိုးရိမ်နေကြောင်းထုတ်ပြန်ထားကြပါရတယ်။မန္တလေးမြို့ပြစ်ခတ်တာနဲ့ပတ်သက်ပြီးတော့အရတားသေဆုံးတရန်ရတဲ့ဆိုတဲ့သတင်းတွေအပါအဝင်ပြစ်ခတ်မှုသတင်းတွေကိုစောင့်ကြည့်နေပြီးတော့စစ်မှတ်ရေးကတင်းမာလာနေတဲ့အပေါ်မှာစိုးရိမ်မိတယ်လို့အမေရိကန်တန်ယုံထုတ်ပြန်ချက်မှာပြောထားပါရတယ်။အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ကြဖို့လည်းတိုက်တွန်းထားပါရတယ်။မန္တလေးမြို့မှာစစ်တပ်တပ်ဆွဲထားတဲ့နေရာတွေမှာမကြာခဏဆူလိုပဲပောက်ကွဲမှုတွေဖြစ်ပေါ်ခဲ့ပေမဲ့အခုလိုမျိုးစစ်တပ်နဲ့ပြည်သူ့ကော်မတီတပ်တွေပြန်လည်ပြစ်ခတ်တာဒီကနေ့မှာပထမဆုံးဖြစ်ပါတယ်။တိုက်ခတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမြို့ပေါ်နေရာအတော်များများမှာလူညိုကြီးတပ်ဖွဲ့ဝင်အင်အားအများပြားနဲ့ကားတွေစက်ကြီကိုစစ်ဆီးနေတယ်လို့လူညိုကြီးကလည်းအထူးတင်းကျပ်ထားပါတယ်ခင်ဗျာ။
ကုသညုံပြောပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာပဲမန္တလေးပြည်ခတ်မှုရဲ့နောက်ဆက်တွဲအဖြစ်နဲ့လုံခြုံရေးတွေတင်းကြပ်ထားတဲ့အခြေအနေကိုလည်းပြောပြပါအောင်မယ်။မန္တလေးတိုင်းချမ်းမြသာစီမြို့နယ်ထဲမှာဒီနေ့ဇွန်လ22ရက်နေ့အစောပိုင်းကစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးလက်နက်ကိုင်အဖွဲ့တခုတို့အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မန္တလေးမှာလုံခြုံရေးတွေတင်းကြပ်နေပါတယ်။ပြစ်ခတ်မှုဖြစ်တဲ့နေရာနဲ့လှမ်းတဲ့တခြားမြို့နယ်တွေအထိလုံခြုံရေးတွေအထူးအထချထားတယ်လို့မြို့ကန်တွေကပြောပါတယ်။မန္တလေးလုံခြုံရေးအခြေအနေသတင်းပေးပို့ထားတာကိုတော့ကော်မတ်သူကပြောပြပါမယ်ခင်ဗျာ။
မန္တလေးမြို့မြို့လယ်ကချမ်းမြသာစီမြို့နယ်54လမ်းနဲ့111လမ်းနောက်မှာရှိတဲ့နှစ်ထပ်တိုက်တလုံးကိုစစ်တပ်ကဒီကနေ့ဇွန်လ22ရက်မနက်အစောပိုင်းကဝင်ရောက်စီးနှင်ရာကအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်ချမ်းမြသာစီမြို့နယ်အနီးအနားကမြို့နယ်တချို့မှာလုံခြုံရေးတိုးမြှင့်ချထားပါတယ်။အထူးသဖြင့်ချမ်းမြသာစီတဝိုင်းနဲ့မဟာအောင်မြေဘက်မှာလုံခြုံရေးပို့ယူထားကြောင်းဒေသခံတဦးက VOA ကိုပြောပါတယ်။
ဘာနဲ့တန်းတဲ့နဲ့ပတ်သက်ပြီးတော့မြေထဲမှာကျွန်တော်တို့ပြင်းပြင်းထန်ထန်ပြင်ဆင်ထားတာရှိတယ်။ကင်းမုံတွေပို့ချတာရှိတယ်ဗောနော်။ညနေပိုင်းကကျွန်တော်တို့ဒီ69လမ်း36အဆင်တော်တို့ညနေပိတ်ထားကြတယ်။ပြီးတော့ကျွန်တော်တို့ဒီမှာမဟာအောင်မြေမှာကျွန်တော်တို့ဒီနိုင်ငံရှိတယ်ဗောနော်။အဲ့ဒီနေရာမှာလည်းသူလွန်လို့ရအကြီးကျယ်ဆောင်တာရှိတယ်။ဘာလို့လဲဆိုတော့အဲ့ဒီမှာကကျွန်တော်ကျန်တော်ဆန်းမရှိဘူး။အဲ့တော့ကျွန်တော်အနောက်ဘက်စိန်ခန်းနေပိုင်းတော့မှလည်းအဲ့ဒီချစ်တိုင်းခတိုင်းလည်းရှိတယ
်။ချမ်းမြသာစီမျိုးနယ်မှာပြစ်ခတ်မှုတွေဖြစ်နေချိန်မန္တလေးတိုင်းရဲ့အခြားမြို့နယ်တချို့မှာကားတရားတွေကိုမီးရှို့တာလမ်းမတော်ဆန္ဒပြကြတာတွေလုပ်ခဲ့ကြပါတယ်။ဒီလိုဆန္ဒပြသူတွေကိုလည်းလုံခြုံရေးတပ်တွေဘက်ကလိုက်လံပစ်ခတ်ခဲ့ကြအောင်မဟာအောင်မြေမြို့နယ်ဒေသခံတူကပြောပါတယ်။84လမ်းနဲ့35လမ်းတောက်မှာဒီကနေ့မနေ့အစောပိုင်းပောက်ကွဲမှုတစ်ခုရှိခဲ့တယ်လို့ချမ်းမြသာစီမြို့နယ်ထဲမှာလည်းလေးလယ်ပိုင်းကပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ချမ်းမြသာစီမြို့နယ်ဒေသခံတူကပြောပြပါတယ်။ပောက်ကွဲ
မှုတွေဖြစ်တာတော့မှန်တယ်လို့ကျွန်တော်အတည်ပြုပြီးလို့ရတယ်။ကျွန်တော်တိတ်တိတ်ကြားနေရတယ်ဗောနော်။ကျွန်တော်တို့နားလေးလည်းပဲဒီသူ့ဘောင်ကမားတယ်လို့ရှိတယ်။အပြင်ဘက်မှာဘောက်ကြီးရှိခဲ့တဲ့ရသွားလဲပါလဲဆိုတော့ကျွန်တော်ပြောတတ်ဘူ
း။မန္တလေးတက္ကသိုလ်တဝိုက်အဓိကလမ်းတွေကိုလည်းစစ်ကောင်စီတပ်တွေကပိတ်ထားပါတယ်။84လမ်းကလှည့်ခင်တွေချထားတယ်လို့လမ်း80ဘောက်ကစာတင်ကြောင်းတစ်ခုမှလည်းစစ်ကောင်စီတပ်တချို့တက်ဆွဲထားပါတယ်။တရာဦးနဲ့ပြည်ဦးလင်းလိုနီးစပ်ရာမြို့နယ်တွေကတပ်ရင်အားတိုးထားတယ်လို့မျိုးကန်တွေကပြောပြပါတယ်။ခုလိုလက်နက်ကန်တပ်ဖွဲ့ဝင်တွေအင်အားအပြည့်မြင်နေရတာမို့မန္တလေးမြို့ပေါ်ကလမ်းတွေမှာလူသွားလူလာရှင်းနေကြောင်းလမ်း80မှာနေထိုင်သူတွေကပြောပြပါတယ
်။ခုလက်ရှိမှာတော့သူတို့တွေကအင်အားကတော့များကဒီနေလယ်ပိုင်းမှာအဖြန့်ထားပြီးဖြစ်တဲ့အတွက်ခုခဏခဏနေနေတဲ့သူတို့တွေတက်ဆွဲတဲ့အစီအစဉ်ထားပြီးတော့ပေါ့နော်။ခုလောလောဆယ်မှာရေရှားတာတိတ်မရှိဘူး။ဒီလိုတွေနေနေလဲတော်တော်လေးညံ့သွားပြီးဖြစ်နေရတာပေါ့နော
်။ဒီမနက်ပြစ်ခတ်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တို့အပြင်းထန်တန်ရာရခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်လာပါတယ်။ဒီအခြေအနေကြောင့်မန္တလေးအဝင်ထွက်လမ်းတွေပိတ်ထားတဲ့ဆိုတော့သတင်းချို့ထွက်ပြီမဲ့ VOA ကတီးခြားအတည်မပြုနိုင်ပါဘူး
။ကော်မတီပြောပြပေးကြတာခင်ဗျာ။တစ်ဆက်ထဲမှာပဲမန္တလေးမှာအဲ့ဒီလိုပြစ်ခတ်မှုတွေဖြစ်နေတာကြောင့်မန္တလေးလူထုကိုထောက်ခံတဲ့အနေနဲ့ရန်ကုန်မှာဆန္ဒပြပွဲတွေဖြစ်ခဲ့တာကိုလည်းပြောပြပါအောင်မယ်။မန္တလေးမြို့မှာဒီကနေ့မနေ့အစောပိုင်းကပြစ်ခတ်တိုက်ခတ်မှုတွေဖြစ်တဲ့သတင်းကြောင့်မန္တလေးပြည်သူတွေကိုရန်ကုန်ကဆန္ဒပြသူတွေကအားပေးဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာလည်းပြစ်ခတ်မှုတွေဖြစ်နေတဲ့ကြားကပဲပုံမှန်တိုင်းချစ်တဲ့ဆန္ဒမှုပြမှုတွေပြုလုပ်ခဲ့ကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပါမယ်ခင်ဗျာ
။ဒီကနေ့မနေ့ပိုင်းကမန္တလေးမြို့မှာစစ်တပ်ကနေနေတအိမ်ကိုစီးနှင်းရှာဖွေတဲ့အချိန်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့ဆိုတဲ့သတင်းရန်ကုန်မြို့ကိုပြန့်နှံ့ရောက်ရှိခဲ့ပြီးတဲ့နောက်မှာတော့ရန်ကုန်ကဆန္ဒပြလူငယ်တွေကမန္တလေးကိုအားပေးတဲ့ကြွေးကြော်သံအနေနဲ့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ၎င်းတော့မင်္ဂလာတောင်မြို့ကြီးမြနိုင်စံကြောင်စတဲ့မြို့နယ်တွေစုပေါင်းပြီးအာတင်းထားပါမန္တလေးရာမင်းတို့နောက်မှာရန်ကုန်ရှိတယ်ဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ပြီးတော့လမ်းမတော်မြို့နယ်ညောင်မင်းလေးစေးလမ်းမှာနေ့လယ်ပိုင်းတုန်းကခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ
်ကျွန်တော်တို့ကအခုမန္တလေးမှာဖြစ်နေကိစ္စတွေမန္တလေးသားတွေအားပေးတဲ့အနေနဲ့ကျွန်တော်တို့သဘေကိုထွက်ပြေးလိုက်တာပါကျွန်တော်တို့မင်္ဂလာတောင်မြို့နယ်ရဲ့ကြီးမြနိုင်မြို့နယ်ရဲ့မြေမီကုန်းရဲ့ပေါင်းပြီးတော့ထွက်တာပါအင်အား200နီးပါးပါပါဗျ72နာရီအတိမှန်ထွက်တယ်ကရန်ကုန်မှာလုံလုံရေးရှင်ကလောလောလတ်တော်တော်နေရညမနေရမှာတော့တင်းကျပ်ထားတယ်ကြောက်အဲ့နေရာမှာတော့လောလောလတ်အချင်းချင်းရှင်းတယ်တော့ကျွန်တော်တို့ဒုစရိုက်ဆောင်ထွက်လိုက်တော့ဗျအစီအစဉ်နာပြီးလာလိုက်ဖြစ်တယ်ဒါပေမဲ့စာသားတွေကိုတောင်းလိုက်တာဗျကျွန်တော်တို့စာသားတွေတောင်းပြီးတော့မန္တလေးတော့ဆူတောင်းပြီးတဲ့အနေနဲ့ပုံစံမျိုးထွက်ပြေးလိုက်တယ်ဗျတပည့်က
မန္တလေးမြို့မှာလည်းပုံမှန်ခြိတက်ဆန္ဒပြကြတဲ့ဆန္ဒပြစစ်ကြောင်းတွေဟာမနေ့ပိုင်းကဆန္ဒပြခဲ့ပါတယ်ပြစ်ခတ်ပောက်ကွဲမှုတွေဖြစ်နေတဲ့နေရာနဲ့ဝေးတဲ့လုံခြုံရေးတိတ်ပြီးတော့မချထားတဲ့နေရာတွေမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ
်။မနေ့အစောဆုံးမှာတော့ဒီမန္တလေးမဟာမိတ်တပ်ပေါင်းစုအနေနဲ့စစ်ကြောင်းထွက်ခဲ့ပါတယ်။အဲလိုပဲတပ်ပေါင်းစုထွက်သလိုအောင်မြေသာသံမြို့နယ်ကကျောင်းပေါင်းစုစုပေါင်းတပိတ်တွေထွက်ပါတယ်ဆိုရင်မန္တလေးတက္ကသိုလ်ကျောင်းသားကျောင်းသူများတပိတ်တွေထွက်တယ်ပေါ့နော်။ဒါကတော့ဒီမနေ့ကပြစ်ခတ်ခံဒီအချိန်မှာဖြစ်သွားတဲ့အတာ ဟိုမန္တလေးတပိတ်တွေပါပုံပေါက်ကွဲမှုတွေကလည်းနေရာမန္တလေးမြို့ရဲ့နေရာအနှံ့မှာဖြစ်နေတယ်ပေါ့နော်ပြည်သူဘက်ကလည်းပြန်ပြီးတော့ဘလို့ပေါ့ငြိမ်းချမ်းတာဘလို့ပြန်တုတ်ပြန်လဲဆိုတော့ကျွန်တော်တို့လည်းပြင်းလွှားနေနေဟိုတခါလဲဒီမန္တလေးကတော်တော်လေးကိုရှုပ်ထွေးနေတာခင်ဗျာဒီနေ့ရတော့
နေ့လယ်ပိုင်းမှာတော့တန်ခါတမကတပိတ်စစ်ကြောင်းကလမ်းမတွေပေါ်ထွက်ပြီးခြိတက်ဆန္ဒပြခဲ့ပါတယ်လုံးလုံးရင်တင်းကျပ်ထားတဲ့ဂျားကပဲခြိတက်ဆန္ဒပြခဲ့ကြတာလို့တန်ခါတမကတပိတ်စစ်ကြောင်းမှာပါဝင်တဲ့တန်ခါတော်တပားကမိတ်ပါတယ
်တိုက်ပွဲဖြစ်နေတဲ့အချင်းတွေကိုလည်းအနေနဲ့အာယုံလွှဲလို့ရအောင်ဆိုပြီးဦးဇင်းနာဒီနေ့အနေနဲ့ဆိုတော့နေကင်းဘက်မှာဆော့ပြီးတော့မှထွက်လိုက်တယ်။ဒါလည်းဟိုအများကြီးအခက်ခဲတယ်တော့အများကြီးပေါ့နော်။ခက်ခဲအများကြီးဆိုတဲ့နေရာမှာလုံညိုရေးတရားရန်တင်းကျပ်နေတဲ့အခါကျတော့ဦးဇင်းတို့ဒီမိန်းလမ်းမော်မျိုးမဟုတ်တာမျိုးပေါ့နော်။တခြားအဆင်ပြေတဲ့နေရာနေပြီးတော့မှအဲလုံညိုရေးရဦးဇင်းတို့လို့လုပ်ဖြစ်တာပေါ့။လုံညိုရေးကတော့ဒီနေ့ကတော့တော်တော်ကိုတင်းတင်းကျပ်ကျပ်ဖြစ်တယ်။ဦးဇင်းတို့လမ်းလျှောက်တာတော့ပမာမှဟိုရှေးကြီးဟိုမလုံနိုင်ဘူးเนาะဟိုတပြားလောက်ပဲဦးဇင်းတို့ဟိုလုံနိုင်တာပေါ့
လောလောဆယ်မှာတော့မန္တလေးမြို့မှာလုံချိုရေးအထူးတင်းကျပ်ထားပြီးတော့နောက်ရက်တွေကျရင်တော့လုံချိုရေးအခြေအနေပေါ်မူတည်ပြီးတော့လမ်းပေါ်တွေထွက်ဆန္ဒပြသွားမယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီကနေ့မှာပဲကလေးမုံရွာဒဝဲလောင်းလို့ဖားကန့်စတဲ့ဒေသတွေမှာခြိတက်ဆန္ဒပြသလို့ရင်းမပင်ဆလင်းကြီးစတဲ့ရွာတွေမှာလည်းလူတွေကရာနဲ့ချီပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်ရှင်
။မဆွမွန်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့စကိုင်းတိုင်းဘက်ကသတင်းတပုတ်ကိုလည်းပြောပြပါအောင်မယ်။စကိုင်းတိုင်းဒေသကြီးဒီပရင်မြို့နယ်တဲကကြည်ကျေးရွာနဲ့တိုင်းနဲ့ကျေးရွာအုပ်စုထဲမှာရှိတဲ့ကြည်ရွာကုန်းကျေးရွာတို့ကိုစစ်တပ်ကဒီကနေ့ပိတ်ဆို့ရှာဖွေခဲ့ပြီးကြည်ရွာသားနှစ်ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်။စစ်တပ်တွေစီးနှင်းရှာဖွေတာကြောင့်ရွာသားတွေကြောက်လန့်ပြီးထွက်ပြေးနေကြပါတယ်။ကြည်ကျေးရွာနာကအုတ်ချွေရီမှုတယောက်ရဲ့တမိနှစ်ယောက်အသက်ခံရပြီးနောက်အခုလိုရှာဖွေဖမ်းဆီးတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မမသင်အောင်ကပြောပြပေးပါမယ်ခင်ဗျာ
ဒီကနေ့ဇွန်လ22ရက်မိုးလွဲ2နာရီလောက်မှာစကိုင်းတိုင်းတပရင်မြို့နယ်တွေကကြည်ကျေးရွာနဲ့အဲ့ဒီကနေ12မိုင်လောက်ဝေးတဲ့ကြည်ရွာကုန်းကျေးရွာနှစ်ခုကိုစစ်ကောင်စီတပ်တွေအင်အားအများပြားနဲ့ဝန်ရောက်ရှာဖွေခဲ့တယ်လို့ဒေသခံတွေကပြောပါတယ်တဘေးရင်မြို့နယ်ထဲမှာဇွန်လ10ရက်နေ့ကစလို့ဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်တပ်ကြားပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဒီနောက်ပိုင်းကလေးကအနီးနားကျေးရွာတွေကိုစစ်တပ်ကမကြာခဏဝင်ရောက်ရှာဖွေလေးရှိပါတယ်။ကြည်ကျေးရွာထဲမှာဝင်ရောက်ရှာဖွေတဲ့အခြေအနေကိုထွက်ပြေးနေတဲ့ရွာသားတယောက်က VOA ကိုပြောပါတယ
်။မနေ့ဝင်တော့တူကတော့ဟိုအမှုတွေကိုပြေးနေတယ်။အဲကောင်လေးမြောက်ပါသွားတယ်။ကောင်လေးတွေဆွဲဆွဲပြီးတော့လေတဆွဲကိုဖက်နေရဖွင့်နေရတဲ့ကျင်းဆောင်တယ်။အင်းကျင်းဆောင်တဲ့အဖွဲလို့တဘောအဲ့လိုတင်းထောက်တဲ့တင်းထောက်အမိကြရတဲ့အိမ်ဝင်းမြေသွားတယ်အခုကတော့35လောက်38လောက်အဲ့လိုလျောက်ပါသွားတယ်အဲ့လိုကိုခွန်းသွားမှလည်းကြောက်လို့မို့ရှောင်ရတာပဲကိုတော့တရွာလုံးပြိုးလာတယ်လည်းဆိုတော့နှီးကြတာပဲအခုညီမတော့လည်းရောက်နေတယ်ရောက်နေတော့ဘေးကလှမ်းတော့တယ်အခုပြန်ပြီးတော့ငါးသိန်းဝင်နေတယ်လို့ပြောတယ်တော့ဝင်လာလေးတဲ့ဒါတီးတီးသုံးသိန်းနဲ့အဲ့ဒီစကြာတစ်သိန်းဝင်လာတယ်
ကြည်ကျေးရွာဒေသခံဖြစ်တဲ့ကိုဖိုးညီနဲ့ကိုစိုးနိုင်ဝင်းဖမ်းဆီးခံရတာဖြစ်ပါတယ်။ဒိုင်းနဲ့ကျေးရွာအုပ်စုတွေကကြည်ရွာကုန်းကျေးရွာကိုစစ်တပ်ကဝင်ရောက်စစ်ဆီးတာနဲ့ပတ်သက်လို့လည်းရွာသားတယောက်ကအခုလိုပြောပါတယ်
။ကြည်ရွာကုန်းဘက်ကတော့အဲ့ဒီဘက်ကလည်းဖြစ်နေတယ်။အဲ့ဒီဘက်ကအင်အား40လောက်ရှိတယ်။ကြည်ကတော့ကားငါးကြီးနဲ့ဝင်လာတယ်။ရွာဝင်နဲ့တမက်တွေဖောက်ပြီးဝင်လာတာပေါ့။ဘာလို့ရှာရလဲဆိုတော့အခုရေလိုလေဥတီချက်ရှိပါဘူးယာသူတို့ကဒီလိုတလန်အမာအကြီးကထိကြိုက်တာဆိုတော့ဇွားဝင်ပြီးတော့အစီဖြက်စီးကြပါပဲဇွားရဲ့လူတွေထိတလန်ဖြစ်အောင်ချင်းချောက်တာပေါ့ကိုနဲ့မိဆက်ရာတော်ရည်လေးပြီးကြတာပေါ့အင်ဂျီကတီရွာနဲ့ဖြည့်ထွက်ရွာနဲ့ဆက်နေတာလွယ်ခေါ်ကြတာဒီလိုခေါ်တာပေါ့တီရွာနဲ့ဖြည့်ထွက်ရွာနဲ့ပေါင်းရင်အင်ဂျီ600လောက်ရှိမယ်အကုန်ကြီးရတာပေါ့
အခုလိုစစ်တပ်ကဝင်ရောက်ရှာဖွေတာကြောင့်ရွာသားတွေစိုးရင်ပြီးတော့ထွက်ပြေးနေကြရပါတယ်။အခုလိုမွေးရသည့်ကာလမှာပြည်သူလူထုတွေဟာနီးစပ်ရာတောတောင်တွေထဲမှာထွက်ပြေးတင်းရှောင်နေရတာအခက်အခဲဖြစ်တယ်လို့အဲ့ဒီထွက်ပြေးလာသူတွေကပြောပါတယ်။ဇွန်လ23ရက်နေ့ကကြည်ရွာကအုတ်ချွေးမှုရဲ့တမိနှစ်ယောက်ဓာတ်ခုတ်ခံခဲ့ရလို့သိဆုံးခဲ့ပါတယ်။စစ်တပ်ကိုသတင်းပေးသူလို့ဒေသခံတွေကပြောသူတယောက်လည်းမကြခင်ကအသက်ခံရပါတယ်။ဒီလိုတပ်ဖြတ်မှုတွေဖြစ်ခဲ့ပြီးတော့ခုလိုရွာကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်နေတာပါဇွန်လ15ရက်နေ့ကတော့ကြည်ကျေးရွာရဲ့အနောက်ဖက်နှမိုင်အကွာမှာရှိတဲ့ဘုတ်ရွာဆက်ပြချင်းမှာစစ်ကောင်စီနဲ့ဒေသခံ PDF တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ခဲ့ပါတယ်ရှင
်မမသင်းအောင်ပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့အမှုကြားနာစစ်ဆေးမှုကိုပြောပြပါအောင်မယ်နိုင်ငံတော်အတမင်ကဒေါအောင်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့အမှုတွေတဲ့ကသ Tamara Uwe Mien, Nibiro Kansi Okata Dauta Mio Ano Ne, Tadwere Amu Chide, Amiya Pitu Tinyin Eja Mu Pia Ang Losa Mu. Taka, Tabawa Beya Nye Siman Kangwemu Ubre Chopa Mu, Di Amu Nakugo Digine Tatsi Sira Ma, Amiya Pitu Tinyin Eja Mu Pia Ang Losa Mu Ne Patalo, Tepaka Den Pia La Re Tateri Ha, Ubre Jaung Ya Ninyo Manka Mu Mishira Mu, Duang San Su Jiru Ye Shini Ribaka Pe Chaka Bale, Dane Patalo Nau Yong Jai Ma, Di Ayong Baka Lekha Makhan Song Pia Ma Ba, Nibiroga Titan Di Ayong Ma, Duang San Su Ji Muriko Sisi Re Chang Yang Wala Re Tatingoro,
မခင်ပြုထွေးကပြောပြပါမယ်ခင်ဗျာနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့အမှုတွေကသမရဦးဝင်းမြင့်နေပြီးတော့ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အတူတရွဲတဲ့အမှုဖြစ်တဲ့အများပြည်သူတည်ငြိမ်မှုအေးချမ်းမှုပြတ်အောင်လုံဆော်လှုပ်ဆောင်မှုပုံမှန်900ခန့်ဝင်းနဲ့ဆွဲတဲ့အမှုနောက်တစ်ပါးဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချိုးဖော မှုဒေါန်ဆန်းစုကြည်တို့ရဲ့ရှေ့နေတွေကပယ်ချခဲ့ပါတယ်စစ်တဲ့အာဏာသိမ်းတဲ့အပေါ်မှာကန့်ကွက်တဲ့ NLD ပါတီရဲ့ထုတ်ပြန်ချက်မှာသမ္မတဦးဝင်းမြင့်ရဲ့လက်မှတ်ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့လက်မှတ်ပါမပါဘဲဒါကိုတက်တည်အဖြစ်တင်သွင်းတဲ့အတွက်တက်တည်ဥပဒေနဲ့မညီလို့ပယ်ချတာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဒေါ်ဆန်းမာလာညွန့်က VOA ကိုပြောပါတယ်ဒီပယ်ချချက်ကိုလက်ခံမခံတရားသူကြီးဘက်ကနောက်တစ်ခါယုံကြည်မှအဆုံးဖြတ်ပေးမယ်လို့ပြောပါတယ
်ဒီ95ခါကွေအမှုကတော့ဟိုသူတို့ဘက်ကတက်တည်ကန်တွင်းနေနေရွက်ကိုအမရကကန့်ကွက်တော့နေဆောင်လဲတဲ့အမရ95ခါကွေရဆောင်လဲတဲ့တင်တာပေါ့နှစ်ဘက်ဆောင်လဲတဲ့ပေါ့သူတို့ဘက်ကလည်းတင်တယ်အမရဘက်ကလည်းတင်တယ်အဲနောက်တစ်ချိန်တမအမိန်ဆောင်သူတို့ကဟိုခုနှစ်ရက်နှစ်လကထုတ်တဲ့စာရင်အဲ73ရက်နှစ်လထုတ်တဲ့စာရင်ပေါ့စာရင်ဟိုသူကတက်တည်ကန်တွင်းလို့အမရဘက်ကကန့်ကွက်တဲ့အပေါ်မှာဆောင်လဲတဲ့ဟိုအမရကလေဒီကကဟိုဦးမင်းတို့တော့ကိုဆွဲထားတာကသူတို့ထုတ်တဲ့စာဘိုးလုံးမှုကောင်တာပါတယ်လက်မှတ်ရေးထိုးထားခြင်းမရှိဘူးနောက်ဒီစာကိုသူက NLD base ကနေယူရလို့ပြောပြမိတယ်။ဒါကနေဘယ်လိုယူရလဲဆိုတာသူကတက်တည်အဲ့လိုမျိုးမထွက်ဆိုတဲ့အတွက်အမရကကန့်ကွက်တာနောက်ဒီတက်တည်ကဥပဒေနဲ့မညီဘူးဆိုတဲ့ဟာကန့်ကွက်တာ
ဟုတ်ပါ
ဘူးဒီနေ့တရက်လို့စစ်တယ်ပြီးလို့ရှိရင်တက်တည်တယောက်စစ်တယ်တက်တည်ကရက်ကွက်ဟုတ်ရက်ဟိုအုပ်ချုပ်ရေးမှုလုံးကဆက်ရေးပြီးလို့ဦးစွာစစ်တာ
ဒေါန်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကရိုးရှင်းတဲ့အမှုအတွက်အမှုတစ်ခုစီကိုရပ်ပေါင်း180အတွက်အပြစ်စဖို့တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်နေပြည်တော်ကတည်တံ့တရားရုံးမှာအပတ်စဉ်တင်းလာတဲ့အင်္ဂါနေ့တွေမှာအမှုကိုစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့နောက်ထပ်ကြားနာတဲ့သဘာဝဘေးရန်ရင်စီမံခန့်ခွဲမှုဥပဒေပုံမှန်25ချိုးဖောက်မှုမှာတော့ပြီးခဲ့တဲ့သတင်းဘက်ကတရားလူကိုစစ်ဆေးပြီးတာဖြစ်လို့ဒီတစ်ခေါက်မှာတော့အဲ့ဒီတရားလူကိုပြန်လည်မေးခွန်းမေးခဲ့ပြီးမေးခွန်းတွေမေးတာမှလည်းအပြစ်မရှိကြောင်းပေါ်လွင်အောင်တင်ပြနိုင်ခဲ့တယ်လို့ရှင်းပြတွေကပြောပါတယ်။ဒီကနေ့အမှုမစစ်ခင်မှာသမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ရှင်းနေတွေတည်တံ့တွေ့ဆုံခွင့်ရခဲ့ပါတယ်။အမှုတွေကိုတေချာနားထောင်ပြီးဆွဆွဲထားတဲ့ပြစ်မှုတွေကိုမှန်မှန်ကန်ကန်ခုခံခြေပပေးဖို့ရှင်းနေတွေကိုတရားခွင်မှာရောတည်တံ့တွေ့ဆုံချိန်မှာပါဒေါင်ဆန်းစုကြည်ကမှာကြားတယ်လို့ရှင်းပြတွေကပြောပါတယ်။ပြည်သူတွေအနေနဲ့စိတ်ဝမ်းမကွဲကြပဲညှိနှိုင်းကြဖို့လည်းဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။အော် MP မလိုက်တာကတဲ့အချင်းချင်းညီညွတ်မှုရှိပါတဲ့စိတ်ဝမ်းမကွဲပါနဲ့တဲ့မတူညီဘူးဆိုရင်အချင်းချင်းညှိอยู่ပါတဲ့။နောက်ဟိုအမားတို့စိတ်နေတွေကိုလည်းစမ်းမအောင်နေပါပြည်သူတွေလည်းစမ်းမအောင်နေပါလို့သူကအဲ့လိုပြော
။ဒေါ်ဆန်းစုကြည်ဟာအမှုစုစုပေါင်း9မှုနဲ့တရားစွဲခံထားတာပါ။ဒီကနေ့ကြားနာတဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုကိုတရားလိုဥထွန်းမြင့်အောင်ခေါ်ဦးညီညီဆိုသူကအမှုဖွင့်ခဲ့တာဖြစ်ပါတယ်။အများပြည်သူတင်းကြီးအေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုဥပဒေပုံမှန်905ခါခွင့်နဲ့ဒေါက်ဆန်းစုကြည်ဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်ပေါင်းကိုတော့အထွေထွေအုပ်ချုပ်ရေးဌာနကဦးဆွဆိုးရွှေကအမှုဖွင့်ထားတာပါ။ဒေါက်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကတော့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကငယ်ပိုးကုံသွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန် 905 ခကွေတို့အပြင်တဘောပေါက်ဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန် 25 နဲ့အမှု2မှုစုစုပေါင်းအမှု9မှုနဲ့တရားစွဲခံထားရတာပါဒီကနေ့စစ်ဆေးတဲ့အမှုတွေအတွက်နောက်တစ်ချိန်ရုံးချင်းကိုတော့ဇွန်လ29ရက်နေ့မှာချိန်ထားပါတယ်ရှင
်မက်ကင်ပြူတွေပြောပြခဲ့တာပါခဏအခုဆက်ပြီးတော့မြန်မာနိုင်ငံတွေကကိုဗစ်ကူးစက်မှုအခြေအနေကိုပြောပြပါအောင်မယ်မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာပြန်များလာနာတာမှာဇွန်လ27ရက်နေ့ကအတည်ပြုလူနာ600နီးပါးအထိရှိခဲ့ပါတယ်။ဆီယနာတင်းပြည်နောက်ပိုင်းအတည်ပြုလူနာအများဆုံးဖြစ်ပါတယ်။ကို ကိုဗစ်ကာယောဂါကူးစက်သူများပြားလာနေချိန်မှာပြည်သူတွေအကြားကိုဗစ်ကာယောဂါဆိုင်ရာစည်းကမ်းတွေကိုဘလောက်အထိအလေးထားနေကြပါသလဲ။ရန်ကုန်ကလာတဲ့ကိုဗစ်အခြေအနေနဲ့ပတ်သက်တဲ့သတင်းအပြည့်အစုံကိုတော့အလီမာကပြောပြမှာပါခင်ဗျာ
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဂျွန်လ21ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရပြည်ရင်းမှာကိုဗစ်ပိုးတွေ့လူနာသက်995ဦးနဲ့သေဆုံးသူ3ဦးရှိခဲ့ပါတယ်။ပိုးတွေ့လူနာဦးရေဟာအာနာသိမ့်ပြီးနောက်တကွဲစစ်ဆေးမှုတွေတဲ့အများဆုံးအတည်ပြုနိုင်တဲ့အရေးအတွက်လည်းဖြစ်ခဲ့ပါဗျ။ဒီလိုကူးစက်မှုတွေတိုးလာနေပေမဲ့ပြည်သူတွေကြားမှာတော့ကာယောဂါစီမြင်လိုက်တာမှုတွေအားနည်းနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့စေတနာရှင်လှုပ်အားပေးတွေကပြောပါဗျ။မြန်မာနိုင်ငံမှာကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတက်ကိုခံခဲ့ရပြီးတဲ့နောက်အခုလိုဆရာနာသိမ်းတာနဲ့နောက်ဆက်တွဲပြည်တွင်းရေးမငြိမ်သက်မှုတွေကြားမှာကိုဗစ်တတိယလိုင်းတက်ခံရမှာကိုစိုးရိမ်မှုတွေရှိနေပါဗျ။ဆရာနာသိမ်းမှုစန့်ကျင်တဲ့အနေနဲ့ဆရာဝန်နဲ့ကျန်းမာရေးဝန်ထမ်းတော်တော်များများစီရီယမ်လှုပ်ရှားမှုလုပ်နေကြသလိုလှုပ်အားပေးတွေလည်းနှဲပါနေခြင်းမျိုးမှာကာယောဂါသတိပို့ပြီးရှိကြဖို့စေတနာရှင်လှုပ်အားပေးတူကတိုက်တွန်းထားပါတယ်
။ကိုယ်လည်းနလန်တာကာလပဲရှိသေးတယ်ကျွန်တော်နိုင်ငံရေးအခြေအနေရလဲဆက်ပြီးတော့ဒုက္ခရောက်ကြကြတယ်။ဒီကြားတော့မှဒီကိုဗစ်ပါတစ်ခါထပ်ပြီးတော့နှိပ်စက်လာလို့ရှိရင်တော့တကယ်တမ်းနဲ့လာမှာတော့ပြည်သူတွေပဲ။အဲ့ဒါကြောင့်ဒီလိုပုံစံကြီးတင်ပြီးတော့မဖြစ်ဖို့အတွက်မိမိတို့ကိုစီကနေပြီးအပြင်ထွက်တိုင်းမက်စ်တက်မယ်ပြင်ပြပွားမယ်ဆိုလို့ရှိရင်စီကနေကြလိမ့်မယ်တို့တယောက်ကြောင့်လည်းထောက်ပြီးกว่าသွားကြတာတို့အိမ်ရောက်တော့လည်းစီတာတို့ဗာဒါမျိုးတွေအသုံးပြုပြီးတော့စပြီးကောက်ွယ်တဲ့ခါကျရင်ကူးစက်မှုနှုံတွေနည်းလာမယ်
။ပြည်ရင်းကယောဂကူးစက်မှုတွေတဲ့တနေရာထဲမှာအဆုလိုက်ကူးစက်မှုတွေရှိလာတာကိုလည်းသတိပြုကြဖို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေပါတယ်။ရန်ကုန်တိုင်းပဲခူးတိုင်းအပြင်နေပြည်တော်မှာပါအဆုလိုက်ကူးစက်မှုတွေဖြစ်နေတာပါ။နေပြည်တော်စပြူသီရိမြို့တွေကမစိုးရိမ်တိုက်တက်ကတန်ငါရော50ထက်မနည်းမှလည်းကိုဗစ်ကယောဂကူးစက်နေလို့ဖုန်ကြီးကြောင့်ကို lock down ချထားပါတယ်။အဆောင်နေသူအစိုးရဝန်ထမ်းအများစုနေထိုင်ရာနေပြည်တော်ကောင်စီမှာလည်းယောဂဘိုးကူးစက်ခံထားရသူတွေရှိပါတယ်။မြို့အဝင်ထွက်ဂိတ်တွေမှာလည်းကျန်းမာရေးစစ်ဆေးဆောင်ရွက်မှုတွေလည်းရှိနေပါတယ်။အခုလက်တလုံးမှာယောဂကူးစက်သူတိုးလာတဲ့ဆိုပေမဲ့မြို့ရင်းသွားလာနေကြသူတွေတဲ့ကက်ယောဂစီမြင်လိုက်တာသူနည်းနေတယ်လို့နေပြည်တော်မှာနေထိုင်တဲ့ဒေသခံတဦးကပြောပါတယ်
။အဲ့မှာရေးတဲ့ဆရာကလည်း6ပေကွာဆိုမဲ့ဒီလိုပဲ6ပေကွာကမဟုတ်ဘူးလို့ပဲသွားလာ။မက်ဆေ့ချ်ပိုင်းရတော့တက်တယ်။အဲ့လိုဆက်တော့ဆိုင်ပါရင်မဆက်လို့လက်တန်းကြီးတွေပေါ့အဲ့လိုချပေးတာအဲ့ဒါမှအဲ့ဆက်ဆက်တော့6ပေကွာပါညာတော့နည်းနည်းလိုက်လာဒီလိုပဲတန်းစီနဲ့ပတ်ဆက်ရှင်းတဲ့နေရာမှာအစအဲ့လိုမျိုးပေါ့သူတို့ကတော့အကွက်လေးကိုချထားရင်မဲ့သူတွေတော့ဒီလိုပဲသွားလာတာ
ကိုဗစ်ကရောဂါတတိယလိုင်းပြန့်ပွားမှုမဖြစ်အောင်ဒရီဘေးနှိုးဆော်ချက်တွေကိုကျန်းမာရေးဝန်ကြီးဌာနကလုပ်နေပါတယ်ချင်းပြည်နယ်အတွင်းကတွန်းဆန်၊တီးတိမ်၊ဖလန်း၊ထန်တလန်းနဲ့ဟာခါတို့အပြင်သခိုင်းတိုင်းမှာရှိတဲ့တမူးနဲ့ကလေးအပါအဝင်ပဲခူးတိုင်းကလက်ပဒန်းနဲ့ဖြူးမြို့နယ်အတွင်းနေထိုင်သူတွေကိုမလိုအပ်ရင်အိမ်ပြန်မထွက်ရ stay at home သတ်မှတ်ထားပါတယ်။အဲ့ဒီဒေသတွေမှာရှိတဲ့စာတင်ကျောင်းတချို့ကိုလည်းရက်အကန့်အသတ်မရှိပိတ်ထားလိုက်ပြီးဈေးတွေကိုလည်းအသွာလာကန့်သတ်ထားပါတယ်ရှင်
။အလိမ်မာပြောပြပေးခဲ့တာပါခင်ဗျာ။ဒီနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုတော့အပတ်စဉ်ခန်းစာတွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ်။ကိုအောင်အောင်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဂျနီဗာမှာတွေ့ဆုံပြီးရပ်ပိုင်းအကြံမှာသဘောထားတင်မာသူအီဘရာဟမ်ရိုက်စီကိုအီရန်သမ္မတအဖြစ်ရွေးချယ်ခဲ့တာပါသမ္မတဂျိုးဘိုင်ဒန်ကအခုလိုပြောရတယ
် What is in the interest of both Russia and the United States
အီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်မရအောင်ဆောင်ရွက်ဖို့ဟာရုရှားနဲ့အမေရိကန်ရဲ့သဘောထားပါဒါနဲ့ပတ်သက်ပြီးတော့လက်တွဲလှုပ်ဆောင်ဖို့သဘောတူထားပါတယ်လို့သူကပြောပါတယ်အီရန်ရဲ့နျူကလ িয়ার စီစဉ်ထိချုပ်ရေးအတွက်2015ခုနှစ်ကနိုင်ငံတကာနဲ့သဘောတူချုပ်ဆိုထားတဲ့စာချုပ်အတိုင်းပြန်လိုက်နာဆောင်ရွက်ဖို့ဧပြီလကတည်းကလုပ်ငန်းစဉ်တွေပြန်ဆိုင်ခဲ့တာပါ2015ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်မှာအီရန်ပါဝင်လက်မှတ်ရေးထိုးမယ်ဆိုရင်နိုင်ငံတကာပိတ်ဆို့တံခတ်မှုတွေကိုပြန်ဖယ်ရှားပေးမယ်ဆိုပြီးတော့အပေးအယူလုပ်ညှိနှိုင်းခဲ့တာပါဒါပေမဲ့လည်း2018ခုနှစ်မှာအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကဒီစာချုပ်ကနေနှုတ်ထွက်ပြီးတော့အီရန်ကိုတံခတ်ပိတ်ဆို့ရာကြောင့်အီရန်ကလည်းလက်တုံ့ပြန်နှုတ်ထွက်ခဲ့ပါတယ်အခုသမ္မတဘိုင်ဒန်လက်ထက်မှာတော့ဒီစာချုပ်ကိုပြန်ကောင်းတဲ့ဖော်နိုင်မှုကြိုးစားနေပြီးဩစတြေးလျနိုင်ငံဗီယက်နမ်မှာအီရန်နျူကလ িয়ার စာချုပ်အစီအစဉ်မှာပါဝင်တဲ့နိုင်ငံကိုယ်စားလှယ်တွေနဲ့အမေရိကန်ကိုယ်စားလှယ်ဆွေးနွေးခဲ့ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးကလည်းနောင်သမ္မတသစ်စတင်တာဝန်ယူချိန်မတိုင်မီဒီနှစ်နှောင်းပိုင်းမှာသဘောတူညီချက်ရနိုင်ကြောင်းပြောပါရတယ်။ အိမ်ဘူရောကတော့ဆွေးနွေးညှိနှိုင်းမှုတွေကနေသဘောတူညီမှုတွေရနေပြီဆိုတာမျိုးသဘောထားထုတ်ဖော်ပြသတာမျိုးမရှိပေမဲ့သတိနဲ့အကောင်းမြင်တဲ့သဘောမျိုးတော့တွေ့ရပါတယ်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan က
What I would say is that there is still a fair distance to travel
ဖိတ်ဆိုတန်ခတ်မှုအီရန်အနေနဲ့နျူကလ িয়ার ဆီစဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုကန့်သတ်မလဲဆိုတဲ့အဆုံးဖြတ်ချက်စာရော်ရီနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့အတော်လေးရှေ့ဆက်ဆွေးနွေးဖို့ကြံပါသေးတယ်ဒါပေမဲ့လည်းဗီယက်နာမှာဆွေးနွေးခဲ့တာတွေအရလမ်းကြောင်းမှန်စီသွားနေတယ်လို့ပြောလို့ရပါတယ်လို့သူကပြောပါတယ်ဆွေးနွေးပတ်တက်ရောက်တဲ့ကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်ရာဆွေးရတွေနဲ့ပြန်တိုင်ပင်ဆွေးနွေးဖို့အီရန်ရေးဆွေးနွေးပွဲတွေကိုတနင်္ဂနွေနေ့ကရနာခဲ့ပါတယ်အီရန်ဘက်ကတော့နျူကလ িয়ার ဆီစဉ်ကိုနိုင်ငံအခြေခံစောက်အုံလုပ်ငန်းရှင်တွေမှသာအသုံးပြုတော့ပါဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင့်တည်ကောင်းစရာကိုနားဆင်ကြရတာပါခင်ဗျာအခုတော့အင်ကာညစကပိုင်းကိုတင်ပြပေးပါအောင်မယ်မိုလိုတော့ဖ်စာစဉ်ဟာနာမည်ကညွှန်ထားသလိုအကြမ်းဖက်ဝါဒကိုအားပေးတာမဟုတ်ဘူးလို့စာစဉ်အယ်ဒီတာတူက VOE ကိုပြောပါတယ်။စာစဉ်ထဲမှာဖော်ပြတဲ့သတင်းတွေဟာသတင်းဌာနကြီးတွေကဖော်ပြထုတ်လွှင့်ထားပြီးသားသတင်းတွေကိုတဆင့်ပြန်ဖော်ပြတာဖြစ်တယ်လို့အယ်ဒီတာကိုလင်းတန်ကပြောပါတယ်။ဒီစာစဉ်ကိုစီစဉ်လုပ်ဆောင်သူတွေအနေနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတာကိုယ်တမဟုတ်ပဲအဲ့ဒီတည်းမြင်မာတဲ့မျှဝင့်ချက်ရှိတယ်လို့လဲကိုလင်းတန်ကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ကိုလင်းတန် VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကိုလင်းတန်ကဒီမိုလိုတော့ဖ်စာစဉ်မှာဘာတာဝန်ယူထားပါတယ
်ဟိုဟုတ်ကဲ့ကျွန်တော်ဟိုအယ်ဒီတာတာဝန်ယူတော့ပါဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်တွေးတဲ့လောက်ကမိုလိုတော့ဖ်စာစဉ်ကမနေကအထိဆိုရင်အမှတ်စဉ်7နှစ်အထိရှိသွားပြီပေါ့နော်ဆိုတော့ကိုလင်းတန်တို့ကမိုလိုတော့ဖ်စာစဉ်ကိုဘယ်လိုပုံစံမျိုးတပတ်ကိုတစ်ချိန်လားတစ်လတစ်ချိန်လားဘယ်လိုထုတ်နေပါသလဲခင်ဗျ။
ကျွန်တော်ကတပတ်တစ်ချိန်ထုတ်တာဗျ။
ဟုတ်ကဲ့အဓိကဘယ်လိုရည်ရွယ်ချက်နဲ့ဒီစာဆောင်ကိုထုတ်တာပါလဲ
။အဓိကတော့ကျွန်တော်တို့ဒီဟိုဘောနော်အနာစီအမဒေးရဲ့အချိန်မှာကျွန်တော်တို့တော်တော်များစဉ်းစားမိတာကဒီငယ်အများကြီးစဉ်းစားမိတာကသူတို့အင်တာနက်တွေဖြတ်ကြရဲထွက်တော့တယ်လို့လည်းနောက်ပိုင်းဒရင်းမီဒီယာကိုကန့်တယ်အဲ့လိုမျိုးလုပ်လာလို့ရှိရင်ကိုယ်မှာကိုယ်ပိုင်းမီဒီယာတစ်ခုတော့လိုအပ်နေတယ်အဲ့မီဒီယာကတော့ကျွန်တော်ပြင်တဲ့ပါရှင်နဲ့ထုတ်ယူတဲ့စာရင်းပေါ့နော်အဲ့လိုမျိုးကတော့လူ့လက်ထက်ကိုရောက်ဖို့လိုအပ်နေတယ်အဲ့လိုဆိုတော့အခုစာရင်းစောင်းထုတ်ဖို့လိုတယ်ဆိုပြီးကျွန်တော်ထုတ်ကြတာပါအဓိကတော့ကျွန်တော်လှုပ်ရှားမှုတွေနဲ့အဆင်မပြေစေဖို့ရယ်ပြီးတော့ဒီလှုပ်ရှားမှုတွေနီးလာရင်ရောက်ပြီဒီလှုပ်ရှားမှုဆိုတော့ကျွန်တော်တို့ကမျိုးစုံပေါ့ဗျာပြည်ပြင်ကဒီတပိတ်တီအပေါ်ဝင်စီဒီအမ်လုပ်တဲ့ movement တွေကိုဒီဘက်ကကျွန်တော်တို့ CAC ရမှာပေါ်တဲ့ကိစ္စတွေပေါ့ဗျာအဲ့ဒါတွေအတွက်အဓိကထားပြီးကျွန်တော်တို့ဟိုပြည်သူမျိုးကိုအဓိပညာမြင့်တယ်ပေါ့ဟိုတော်လိုင်းနဲ့ဆက်မရွက်ကိုရောက်ပြီတော့ဗျာ
ဟုတ်ပြီအခုကိုလင်းတန်တွက်တက်သွားတဲ့အထဲမှာဒီစာဆောင်တဲမှာပါတဲ့ထဲတဲ့အကြောင်းအရာတချို့ကိုတော့အကြမ်းမြင့်နားလဲရတယ်ပေါ့ဒီတက်ပို့ပြီးတော့ဒီစာဆောင်ထဲမှာဟလာဘယ်လိုအကြောင်းအရာတွေဘယ်လိုကဏ္ဍတွေပါတယ်လဲဆိုတော့နှစ်လေးအသေးစိတ်ရှင်းပြပါလား
ဟောကျွန်တော်တို့ကဒီတော်လိုင်းနဲ့ပတ်သက်တဲ့ကြပြကဏ္ဍပါတယ်ပြောနောက်ကူကဆောင်းမပါမယ်ပြီးတော့ဒီ FC ဆောင်းမပါမယ်ပြီးတော့အဲ့ FC ပေါ့နော် FC ပါမယ်ပြီးတော့ကျွန်တော်တို့တည်င်းတပတ်တွင်တည်င်းအတူထားပေါ့အတုံးတို့တည်င်းတူတော့ဆိုတော့ကျွန်တော်တို့နိုင်တော့တူပြီးမိတာရယ်နောက်ကူကလူလူကိုအားဖြည့်စီမယ်ဟာရယ်ဒီဟိုဘက်ကကျွန်တော်တို့ဘယ်လောက်ဖိနေတယ်ဆိုတဲ့ဟာမျိုးကြီးဟိုအဓိကတော့တရင်ပြူထားမှာကျွန်တော်ထည့်တယ်။နောက်ကနောက်တစ်ခုကတော့ဒီကျေးမုံတို့ညောလင်းတို့မှာဒီနောက်ဆုံးဆောင်တဲ့နာမှာဆိုသူကဟိုနာရီတရင်ထည့်တယ်ကွာ။အဲ့တော့ကျွန်တော်တို့ဒီကျွန်တော်စာရင်မှာကျတော့နောက်ဆုံးဆောင်တဲ့နာမှာတာရီတရင်ဆိုပြီးတော့ဒီဖြစ်ခွေးကြီးဘယ်လောက်ကြာတယ်ပြီးတော့ဒီသူ့ရဲ့ရန်နေရာတွေကိုကျွန်တော်တို့ဘယ်လောက်ဖြည့်ဆည်းလိုက်တယ်။ဂျန်နေရာတွေဆိုတော့အဓိကဒီထွေးလုံးရုံးကြီးအော်အခုဒီယုံကြည်မရှိခါရတာဆိုတော့ဒီပြည်သူလူဝန်တော်ပြည်နဲ့လူ့တာရေးဖြစ်တဲ့တဲ့ရင်တွေကိုကျွန်တော်ကနောက်ဆုံးမှာတာရေးရင်းစုကြည့်တယ်။ပြီးတော့ကျွန်တော်ဆောင်းမလို့အဖြစ်လို့ကဏ္ဍတွေပါတော့အတိကတော့လူ့ကိုအသိပညာအပြည့်နဲ့နောက်တစ်ခုကဒီလှုပ်ရှားမှုတွေနဲ့အဆက်မပြတ်အောင်ကောတွေပေါ့နော်ကျွန်တော်တို့ပေတော့ပြေးမောက်မယ်ပြင်းဒီတစ်ခါမှပြင်းဒီတစ်ခါဖောက်မယ်ဆိုတဲ့ကိစ္စမျိုးကိုကျွန်တော်တို့တွန်းတင်တဲ့ဆောင်းမမျိုးပါပဲနောက်တစ်ခုကစီရေးစီရနဲ့ပတ်သက်တဲ့ကျွန်တော်လှုပ်ရှားမှုတွေကြောက်ကြောက်စိတ်ကိုဘလို့ရှင်နေမယ်ဆိုတဲ့ဟာမျိုးကြီးအဲ့လိုမျိုးတွေကိုကျွန်တော်အဓိကထားပြီးတော့ထည့်တယ်က
ဟုတ်ကဲ့ဆိုတော့ကိုလင်းတဲ့အခုရှင်းပြသွားတဲ့ထဲမှာကျွန်တော်နားလည်သလောက်သတင်းတွေလည်းပါတယ်ပေါ့နော်ခုနကပြောသလိုတာရေးသတင်းဆိုတာမျိုးပေါ့ဆိုတော့ဒီသတင်းတွေကဟလာကိုလင်းတဲ့တို့ဘလောက်အထိမ မှန်ကန်မှုရှိတယ်လေဘလောက်အထိစိတ်ချရတယ်လေတကယ်ပဲဒီသတင်းတွေကတကယ်မှန်ကန်တဲ့သတင်းတွေလို့ယုံကြည်စိတ်ချရလောက်ပါရလားဗျ။အ
ော်ဟုတ်ကဲ့ဒီကြားတယ်ဗျ။ဘာလို့လဲဆိုတော့ကျွန်တော်ဟိုရှေ့မှာတော့ဗျအင်တာနက်ထွက်တောက်တဲ့ကာလရှိတယ်။အဲ့ဒီကာလမှာကျွန်တော်ကတင်းတစ်ခုဖွဲ့တာလေ။အဲ့ဒါကတော့ကျွန်တော်ကကိုဒီ VOA ပေါ့နော်။ VOA BBC RFA နောက်တော့ TVB အဲ့လိုခိုင်တဲ့ဟိုလူကောင်းလေဒီကြည့်ကြခိုင်ပါတဲ့သတင်းဌာနတွေပေါ့ဗျာအဲ့ဒီသတင်းဌာနတွေရဲ့သတင်းတွေကိုကျွန်တော်တို့ဗီဒီယိုနဲ့နှာထောင်တယ်နှာထောင်ပြီးတော့အဲ့ဒါတွေကိုကျွန်တော်တို့ gist ထုတ်ပြီးတော့ပြန်ရေးတယ်အဲ့ဒီဟာတွေကနေပြီးတော့မှကျွန်တော်တို့အဲ့ဒီသတင်းတွေကိုပဲကျွန်တော်တို့ထုတ်ပါတယ်ကျွန်မဟာတော့ကျွန်တော်တို့အပြင်အကျားတဲ့သတင်းကိုကျွန်တော်တို့ကိုယ်တိုင်လိုက်တာတော့မရှိဘူးဗျာအဲ့လိုလောက်ပြီးတော့ကျွန်တော်မလုပ်နိုင်ဘူးအဲ့တော့ဒါပေမဲ့ကျွန်တော်လူလူ message ပြန်ချက်ဟောတော့ဒီအနေနဲ့အဲ့ဒီ UOB BC RFA ပြီးတော့အဲ့ဒီဒီလိုအတင်းထောင်တာရဲ့သတင်းတွေကိုပဲကျွန်တော်တို့တက်ဆင်ပြန်ပေါ်ပြလာဖြစ်ပါတယ
်ဟုတ်ပြီ
တော့နောက်ပိုင်းအင်တာနက်ပြန်
ဟုတ်ကဲ့ပြောပါကိုလေးဆ
က်ဟုတ်ကဲ့ဒီကုနောက်ပဲအင်တာနက်ပြန်ရလာတဲ့အချိန်မှာကျတော့ကျွန်တော်တို့ဒီ website ဒီ training website ကြီးအနေနဲ့ကျွန်တော်တို့ဟိုတကယ်ချင်းချင်းတို့ကိုရှာပြီးတော့ကျွန်တော်တို့ပြန်ပြီးရေးတယ်ကအဲ့လိုလုပ်တယ်က
အော်ဟုတ်ပြီဆိုတော့ကိုလင်းတန်းတို့ထည့်တဲ့သတင်းတွေဒီဟလာဥမာဆိုကြပါစို့ဗျာ Facebook ပေါ်မှာလူတွေကရေးကြတယ်ဘိုလ်လိုဖြစ်တယ်ဟိုနေရာမှာဘာဖြစ်တယ်ဒီနေရာမှာဘာဖြစ်တယ်ပေါ့နော်အဲ့လိုမျိုးတွေးတဲ့မြင်သမျှတွေးသမျှမြင်သမျှသတင်းတွေကိုထည့်တာမဟုတ်ဖဲနဲ့တရင်ဌာနကြီးတွေကနေပြီးတော့ထုတ်လွှင့်ပြီးသားတရင်တွေကိုမှပြန်ကောက်ယူပြီးတော့ထည့်ပေးတာပေါ့
ဟုတ်ကဲ့ပါဗျာဟုတ
်ကိုလင်းတန်းတို့ကိုယ်တိုင်တရင်တော့မရှိဘူးတရင်တွေမထည့်နိုင်ဘူးဆိုပေမဲ့ဆိုရှယ်မီဒီယာပေါ်မှာလူတွေရေးနေတဲ့ဟာတွေကိုလည်းပဲတွေးသမျှကိုလိုက်ထည့်တာမဟုတ်ဘဲနဲ့တရင်ဌာနကြီးတွေကအတည်ပြုပြီးသားထုတ်လွှင့်ပြီးသားဖော်ပြပြီးသားတရင်တွေကိုမှကိုလင်းတန်းတို့ကပြန်ကောက်ယူပြီးတော့ဒီမိုလူဒော့စာစင်ထဲမှာထည့်တာပေါ့နော
်ဟုတ်ကဲ့ပါဗျာဟုတ်ဟုတ်
ဆိုတော့အခုအမှတ်၁၂အထိရောက်သွားပြီးတဲ့အချိန်မှာကိုလင်းတန်းတို့စာစဉ်ကလူကြားထဲမှာဘယ်လောက်အထိပြန့်နေပါပြီလဲကိုလင်းတန်းဘာပြောနိုင်မလဲ
ဟုတ်ကျွန်တော်တို့ပထမဦးဆုံးပေါ့နော်အပတ်ချင်းတစ်ထွက်တယ်ပေါ့နော်တစ်ထွက်တဲ့အချိန်မှာကလူတွေလူလာတောင်းတမှုကတော်တော်အားကောင်းနေကြဘာလို့ဆိုအဲ့ချိန်ကလေ internet shutdown လို့လုပ်တဲ့အချိန်ကာလလေးဖြစ်တယ်နောက်တစ်ခုကဟိုစာပင်ရတော့ရှိတော့ရှိရတော့ကျွန်တော်တို့စာပင်ကပို့ပြီးတော့မှဟိုလူငယ်တွေလောက်ကြတယ်ဆိုပြီးသတင်းမီဒီယာတွေမှာအရင်ပြန်လာပြန်လာတဲ့နောက်ပိုင်းမှာတော့နောက်တစ်ခုကဒီသေးအောင်ဆောင်းမတွေကိုသတင်းလို့စာလောင်နေတဲ့လူတွေကပို့တော့အရင်လူချင်းတယ်ပြန်လူချင်းပြီးတော့ဟိုတောင်းလို့တော့တော်ရှိတယ်အဲ့တော့ကျွန်တော်တို့ဖြန့်ပြီးပါဟိုရက်သေးလေးဖြန့်တဲ့ကိစ္စပေါ့နော်အဲ့တော့ဒီလုပ်တယ်နောက်တစ်ခုကဒီတော့ကျွန်တော်တို့ online ရတဲ့ဟာမှာအဲ့တော့ wifi တွေရတယ် wifi ရတဲ့ချိန်မှာကျွန်တော်တို့ download version တွေကျွန်တော်တင်ကြတော့ဗျာ PDF တွေတင်ကြတော့ PDF ကိုလူပေါင်း 8,000 နဲ့ 9,000 ကျားမှာကျွန်တော်တို့ download လုပ်တယ် download ပြီးဖတ်ကြတယ်ပေါ့နော်ပြီးတော့ကျွန်တော်တို့ဝီရာကပထမအလုံးဆွေးနေတော့ရန်ကုန်နဲ့မန္တလေးကိုပဲပထမအလုံး present တင်မှာဖြန့်လိုက်တယ်အဲ့တော့ဒီကြတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီပြည်တော်ရေးဝန်ကြီးဌာနပေါ့နော်ဒီစစ်ကောင်စီရဲ့ပြည်တော်ရေးဝန်ကြီးဌာနကကျွန်တော်တို့ Google စာပြန်ကရောင်းဝင်စာတော်မဟုတ်ပါဘူးသူတို့ computer ရဲ့စာတော်မဟုတ်ပါဘူး TV ရောကောသူတို့ရဲ့မြန်မာနေကြီးမှုနေရာပါကြီးညာလိုက်တယ်အဲ့ဒီချိန်မှာကျွန်တော်ကပို့ပြီးအောင်မြင်သွားတယ်ဗ
ျ
ပို့ပြီးအောင်မြင်သွားတယ်သူတို့ကပို့ပြီးတော့တောင်းတတာတာရှိလာတယ်ကျွန်တော်တို့ကလေအဲ့ဒီတည်င်းကြီးကြောင့်သူတို့ကျွန်တော်တို့ပြင်ပြပြီးလဲကြလို့ပဲပြောရပါတယ်အဲ့ဒါဆိုတော
့ပို့ပြီးကျွန်တော်အောင်မြင်သွားတယ်
ဆိုတော့အပြန်တက်ရောက်မှုလို့ပြောရပါပေါ့နော်တရားမဝင်ဘူးတရားဝင်ထုတ်နေတာမဟုတ်ဘူးလို့ကြေညာပေးလိုက်တော့မှပဲကိုစာဆောင်နိုင်မယ်လူပူတည်သွားလို့ဖြစ်သွားတာပေါ့ဟုတ်လား
ဟုတ်ကဲ့ကအဓိကတော့ဒီလိုရတူပြီးတော့ဟိုကျွန်တော်တို့စာစဉ်ကိုပထမအဆုံးထိတွေ့မှုမှာဟိုသူတို့ဟိုဘလောက်ဖတ်တယ်ရှုတယ်ဆိုတာပဲသူတို့ကအဓိကအာဏာရှင်ကိုစန့်ကျင်ကြလို့ဗျာရှင်ကမင်းတို့တရားမဝင်ဆိုတဲ့ဟာကတော့ငါတို့လူငယ်ထုတ်တာဒါတရားဝင်တယ်ငါတို့ယူမယ်ကွာဆိုပြီးတော့ကျွန်တော်တို့ရှိရတောင်းတတာဖြစ်လာတာက
ဟုတ်ကဲ့ဆိုတော့ဘာကြောင့်မူလူထော့ဖ်လို့နာမည်ပေးတာလဲကိုလင်းသက
်ဟောဟုတ်ကျွန်တော်တို့လူငယ်တွေဝိုင်းစင်းသွားတဲ့ချိန်မှာစာစဉ်တစ်ခုထုတ်လုပ်မယ်ဆိုဒီစာစဉ်ကိုနာမည်ပေးမယ်ပေါ့နော်ဘယ်လိုနာမည်ပေးပြရမလဲဆိုတော့ကျွန်တော်အဲ့ဒီချိန်ကလာမှာကျွန်တော်တို့မှာ defense လုပ်ပြရကျွန်တော်တို့ကခုခံပြရစစ်စီရဟိုပဲအများဆုံးဆောင်မရှိကြဘူးတို့မှာတမက်လည်းမရှိဘူးဒုတ်တွေဒါတွေအဲဟိုအဝေးပြစ်လို့ရတယ်မိုလိုတော့နဲ့လေးกว่าဒါတော့ပြီရှိတာကအဲ့တော့နောက်တစ်ခု progressive ဖြစ်တဲ့နာမည်လေးဖြစ်ရမယ်ဒီမျိုးပြကြတယ်မှာရေပန်းဆောင်တဲ့နာမည်လေးဖြစ်ရမယ်ဆိုရင်ကျွန်တော်စဉ်းစားလိုက်တဲ့အချိန်မှာကျွန်တော်ဒီ defense load နေရာမှာတုံးတယ်မိုလိုတော့ကိုကျွန်တော်ယူပြီးတုံးလိုက်တာပါဗျအဲ့ဒီနာမည်ကို
ဆိုတော့ဒီမိုလိုတော့ဆိုတဲ့ဥစ္စာကကျွန်တော်တို့အကြံပြင်းအဖြစ်ပါမလို့ပြောမယ်ဆိုရင်လက်လုံမီးလောင်ပုံပေါ့ဗျာနော် သူကလောင်စားစီပါမယ်ပစ်လိုက်တယ်ဆိုပလင်းထဲမှာထည့်မယ်ဘူးထဲမှာထည့်မယ်ပစ်လိုက်တယ်ဆိုရင်သူကပေါက်ခွဲပြီးတော့မီးလောင်မယ်ပေါ့နော်အဲ့လိုအဲ့ပြောရရင်တော့ဟိုဖောက်ခွဲပစ္စည်းလို့ပြောရမှာပေါ့နော်ဆိုတော့
အဲ့
လိုနာမည်ယူထားတဲ့အတွက်ကိုလင်းသက်တို့ကအကျန်းဖက်လုံရက်ကိုအားပေးတဲ့စာဆောင်လိုမျိုးဖြစ်နေတယ်ဒါမှမဟုတ်လေအကျန်းဖက်လုံရက်ကိုအားပေးတဲ့စာဆောင်လို့ပြောမယ်ဆိုရင်ကိုလင်းသက်ဘယ်လိုတုံ့ပြန်လဲ
ကျွန်တော်တို့ကအကျန်းဖက်လုံရက်ဆိုတဲ့ဟာကဟိုပြန်စဉ်းစားမှုလို့ရှင်ပေါ့ဗျာကျွန်တော်တို့ကဟိုခွေးရောင်ကြောင်ပြည့်ရင်ပြန်ကြိုက်ပြည့်ဆိုတဲ့ဟာသဘောတရားရှိတယ်ဗျာဒါကျွန်တော်တို့ကဖိနှိပ်မှုများလာလို့ကျွန်တော်တို့ကပြန်လည်ခုခံတာဖြစ်တယ်ဒါကကျွန်တော်တို့ကအကျန်းဖက်တာမဟုတ်ဘူးကျွန်တော်တို့က self defense ဖြစ်တယ်ဆိုပြီးကျွန်တော်တို့ယုံကြည်တယ်ဒီ Molotov ဆိုတဲ့ဟာတဲ့ပုံပေါက်ပွဲအဖြစ်နဲ့အရာတွေအများသူတို့လက်ထဲမှာအများကြီးရှိတယ်ကျွန်တော်တို့ဖိနှိပ်သူကဖိနှိပ်နေလို့ကျွန်တော်တို့ကပြန်လည်ခုခံရတာဖြစ်တယ်ဒါကိုကျွန်တော်တို့ကအကျန်းဖက်တယ်လို့ကျွန်တော်တို့လုံးဝမပြေဘူးအဲ့ဒီတော့ကျွန်တော်တို့စာရင်းကကျွန်တော်တို့တော်လန်ရေးအတွက်ကျွန်တော်တို့ခုပြန်လည်ခုခံရည်ဒီအကျန်းဖက်စကောင်းဒီကိုချေမုန်းရေးအတွက်ကျွန်တော်တို့ဖြစ်လာတဲ့စာရင်းဖြစ်တယ်ကျွန်တော်တို့ပို့ပြီးယုံကြည်ပါတယ်ဗျာ
ဟုတ်ကဲ့ကိုယ်လင်းတဲ့အစောပိုင်းပြောထားတဲ့အထက်မှာပါတယ်လူငယ်တွေလှုပ်တဲ့စာစဉ်ပေါ့နော်ကိုလင်းတန်းတို့အခုလှုပ်ကြတဲ့အထက်မှာဆိုကြပါစို့ဟလာကျွန်တော်တို့မြန်မာပြည်နိုင်ငံကြီးကြည့်မယ်ဆိုရင်လူငယ်တွေနောက်မှာအများတန်းလူကြီးတွေရှိတယ်လူကြီးတွေကလူငယ်တွေကိုကြိုးကင်နေဆိုတဲ့ဟာမျိုးရှိတယ်နိုင်ငံသမားအဟောင်းတွေနိုင်ငံသမားကြီးတွေကလူငယ်တွေကိုကြိုးကင်နေဆိုတဲ့ဟာမျိုးရှိတယ်ကိုလင်းတန်းတို့ကတကယ်ပဲလူငယ်တွေကြီးပဲလှုပ်တာလားကိုလင်းတန်းတို့နောက်မှာကိုလင်းတန်းတို့ကိုကြိုးကင်ပြီးတော့လမ်းညွန်ပြီးတော့လှုပ်ပေးနေတဲ့လူတွေမရှိဘူးလား
ဟုတ်အဲ့ဒီမိဘကတော့ဟိုကျွန်တော်တို့ဖြစ်ခြင်းနဲ့မိကုန်ပဲကကိုယ်နဲ့ပြောလို့ရှိရင်ဟိုလူကြီးတွေဆိုတာသူကနည်းနည်းဝါးရီများတယ်ကခုနကကိုမိခင်မိကုန်လို့ပြောတော့မင်းတို့ဒီဘိုးတော့ဆိုတဲ့ဟာမျိုးဆိုတဲ့ဟာလူကြီးတို့ညာအဲ့နာမည်မျိုးနဲ့ကျွန်တော်တို့စာတော့ရင်မကြိုက်တော့ဘူးအပွင့်ရတော့ပြောရတယ်ဒါကျွန်တော်တို့ကလူငယ်တွေကကျွန်တော်တို့ခံယူချက်နဲ့ကျွန်တော်တို့ယုံကြည်မှုနဲ့ကျွန်တော်တို့ဟိုတွားတယ်စာပြင်တယ်ဗျဟိုဒီရောမှာတော့ကျွန်တော်တို့ကြိုးကြိုက်လို့မရဘူးနောက်တစ်ခုကရှင်းပြောလို့ရှိရင်ကျွန်တော်တို့ဒီလူငယ်တွေကဟိုလူကြီးတွေရောဒီလက်ရှိအစိုးရရောတောင်းတနေတဲ့ဟိုဖက်ဒရယ်ဒီမိုကရေစီရောဒီလူမတရားမှတ်တမ်းမှုဆိုသူတို့တက်တော့ပို့ပြီးတော့ကျွန်တော်တို့ကလူကျင်တတ်မှတ်မှုပို့ရှိပြီးရကကျွန်တော်တို့လူကျင်တဲ့ society ကသူတို့လူကျင်တဲ့ society ကပို့ရကအဲ့တော့ကျွန်တော်တို့ကမိုလိုတော့ကဟိုဟာတွေမဟုတ်ဘူးဒီဖက်ဒရယ်ဒီမိုကရေစီရေးလောင်းနေတယ်ကျွန်တော်တို့ကရင့်နေမှာမဟုတ်ဘူးကျွန်တော်တို့ဟိုလူကျင်တောင်းတတဲ့ဟာကလုံးဝတမ်းမှုကြီးညာရေးနောက်တစ်ခုကကျွန်တော်တို့ဟိုဘယ်လိုပြောမလဲလင်းရတော့ပါတာရကုက္ကမှုရအသားရောင်ရဒါကြီးခွဲခြားဆွဆမှုတွေကင်းစင်တဲ့နေရာအထိကိုကျွန်တော်တို့ကသွားကျင်တဲ့လူငယ်တွေဖြစ်တယ်အဲ့တော့ကျွန်တော်တို့တို့ပြည်လူမှလည်းရောင်ဆိုးမှုရဘူးမှလည်းဆိုးမှုလို့မရပါဘူ
းဟာကိုလင်းတဲ့ဦးနဲ့ပြောတော့တဲ့မှာဒန်းတူရေးဆိုတာပါတော့ကျွန်တော်ကောင်းတဲ့မှာချက်ကနေမြေကွန်းတစ်ခုဝင်လာတယ်ကိုလင်းတဲ့တို့အခုမိုလိုတော့စာစင်လုပ်နေတဲ့လူငယ်တွေအနေနဲ့ဒန်းတူရေးလို့ပြောမယ်ဆိုရင်ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ရင်ရောကိုလင်းတန်တို့ရိုဟင်ဂျာဆိုတာကိုလက်ခံပါရလားရိုဟင်ဂျာအရေးကိစ္စကိုရောကိုလင်းတန်တို့ဘယ်လိုများသဘောထားပါသလဲ
ဟိုကျွန်တော်တို့တည်မြင်မှုအရာကဒါဟိုကျွန်တော်တို့ဟိုပမာယပါရအခြေခံမျိုးမပြောခဲ့ရင်တော့ဒီသားစိတ်နဲ့ကျွန်တော်တို့အဓိကထားပြီးကျွန်တော်တို့ပြောမယ်ဆိုလို့ပြောရှင်ဒီရိုဟင်ဂျာဆိုတာသူတို့မှာတုံးတကယ်ကိုစတိတ်လက်ဖြစ်နေတာဗျသူတို့မှာနိုင်ငံမရှိဘူးဟိုနိုင်ငံနေတယ်ကျွန်တော်တို့မှာဟိုကျွန်တော်တို့လူလူလို့ဆိုရင်တော့မလက်ရှိကကျွန်တော်တို့ကဟိုဒီဆိုးရတဲ့ပတ်သက်ကျွန်တော်တို့တရားမဝင်လို့ခံစားရတဲ့လူတွေကအဲ့ဒီလူတွေကမြေဆိုင်ရာတော်တော်ခက်ပြီးတော့ကနိုင်ငံတော်မရှိဘူးဆိုတဲ့လူတွေအခြေအနေကတော်တော်ကြီးဒုက္ခရောက်တာအဲ့တော့ကျွန်တော်တို့ဝင်ကြအောင်လို့ကျွန်တော်တို့က accept လုပ်တယ်ကျွန်တော်တို့တို့တွေရောက်ရရောက်ပိုင်ခွင့်ဆိုတဲ့ဟာလို့ရတယ်ကျွန်တော်တို့ဟိုဝင်ပိုင်းလုံးစဉ်းစားမှဖြစ်တယ်ကျွန်တော်တို့ဒါမဲ့ကိုကျွန်တော်ရလာမယ်ကျွန်တော်တိုက်လို့နိုင်ရလာမယ်ဒီလူတွေကတဲ့မှာဝင်ကြတယ်လို့လည်းကျွန်တော်တို့မြရပြရလိမ့်မယ်လို့ကျွန်တော်လက်ခံပါပြီဗ
ျဟုတ်ပြီကိုလင်းတောက်တခုကကိုလင်းအခုဆိုကြပါစို့လေအခုဒီຫນွေဥဒေါ်လာရေးပေါ့ကိုလင်းတန်းတို့ခေါ်သလိုຫນွေဥဒေါ်လာရေးအာဏာရှင်ဆန့်ကျင်ရေးဖက်ဒရယ်ဒီမိုကရေစီစသည်အားဖြင့်ဒီလှုပ်ရှားမှုဒီတောင်းဆိုမှုဒီဥစ္စာတွေကိုဟလာအခုနောက်ပိုင်းဆိုရင်ကျွန်တော်တို့ပြစ်တာခတ်တာတတ်တာဖြတ်တာတွေဖြစ်လာတယ်ဆိုတော့တစ်ဖက်ကလည်းအာဏာသိမ်းစစ်ကောင်စီကနေပြီးတော့ဒါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကနေပြီးတော့ဒီဟာတွေကိုကျူးလွန်နေဟလာဂျာကာလာအမျိုးသားညွေးဆွဲ NUG ကနေပြီးတော့ကျူးလွန်နေအကြပ်ဖက်လုပ်ဝက်ဒီ CRPH စသည်အပြင်ဆွဆွဲတာတွေရှိတယ်ဆိုတော့ကိုလင်းတန်းတို့စားဆောင်သည်ဟလာ NLD ပါတီကိုဟလာထောက်ခံတဲ့ NUG ကိုထောက်ခံတဲ့ CRPH ကိုထောက်ခံတဲ့အဲ့ဒီအဖွဲ့အစည်းတွေအတွက်လုံနေတဲ့အကြမ်းဖက်ဝါဒကိုအားပေးတဲ့စားဆောင်တစ်ခုပဲလို့များဆွဆွဲလာမယ်ဆိုရင်ကိုလင်းတန်းဘယ်လိုတုံ့ပြန်မလဲ
ဟုတ်ကျွန်တော်တို့ကကျွန်တော်တို့အဖွဲ့အစည်းတစ်ခုအတွက်ပါတီတစ်ခုအတွက်ကျွန်တော်တို့တိုက်နေတဲ့ ဟိုတက်ဘွေးဝင်နေတဲ့စာစင်တော့မဟုတ်ဘူးအဲ့ဒီစာစင်ကိုဟို organize လုပ်နေတဲ့လူငယ်တွေကလည်းဒီအဖွဲ့အစည်းတစ်ခုတည်းအတွက်ဟိုအတွက်လုပ်တာမဟုတ်ဘူးလူဖွဲ့စည်းတစ်ခုလုံးအတွက်ကျွန်တော်တို့အလုံးလုံးရဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီအကြံဖက်စစ်ကောင်စီကကျွန်တော်တို့ကိုတရားဝင်ဖို့အကြံဖက်မှုအောက်ပေးနေတဲ့လူတွေလို့ပြောလို့ရှိရင်ကျွန်တော်တို့ကပြန်အောင်ရှင်းပြဦးမယ်ဘာလို့ဆိုတော့သူတို့ကရှင်းပြရင်ဒီဘက်အကြံဖက်နေတာဖြစ်တယ်ဒီလေးလအတွင်းမှာလူပေါင်း1000ကျော်ကိုတက်ပြီးတော့ပြီဆိုတော့ဒါကဟိုပြန်ပြီးကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်တို့ပြည်သူလူထုကိုတတ်တယ်တရားမမျှတမှုမရှိတဲ့အလုပ်တွေကိုသူတို့လုပ်တဲ့အတွက်ကျွန်တော်တို့ကပြန်လဲကုကံမယ်သူတို့ကိုကျွန်တော်တို့အကြံဖက်စစ်ကောင်စီကိုကျွန်တော်တို့ပြန်လဲချေမှုန်းဖို့အတွက်ကျွန်တော်တို့ကပြည်သူလူထုအတွက်ကျွန်တော်တို့အလုံးလုံးနေတဲ့စာရင်းတောင်ဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်ပြည်သူလူထုအတွက်နောက်တစ်ခုကကျွန်တော်တို့လူမှုလူဖွဲ့စည်းအတွက်ဒီမကောင်းတဲ့ဒီစစ်မိတ်ဆာဆိုးတွေကိုကျွန်တော်တို့ရှင်းထုတ်ဖို့ကျွန်တော်ကြိုးစားနေတဲ့အဖွဲ့အစည်းဖြစ်တယ်လို့ကျွန်တော်တို့ကိုကျွန်တော်တို့ယုံကြည်ပါတယ်ဗျ
။ကိုလင်းတန်းကအဖွဲ့အစည်းတစ်ခုအတွက်လှုပ်လှုပ်တာမဟုတ်ဘူးလူအဖွဲ့အစည်းအတွက်လှုပ်လှုပ်တယ်ဆိုတော့ဗမာပြည်မှာအဓိကဟလာလူတွေအားလုံးမျှော်ကြည့်ကြတဲ့ခေါင်းဆောင်ဆိုတာရှိတယ်ဒေါ်အောင်ဆန်းစုကြည်ပေါ့ဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့ရောကိုလင်းတန်းတို့ကဘယ်လိုသဘောထားသလဲအဖွဲ့အစည်းတစ်ခုအတွက်လှုပ်တာမဟုတ်ဘူးဆိုတော့ဒေါ်အောင်ဆန်းစုကြည်အတွက်လှုပ်လှုပ်တာရောဟုတ်ပါသလ
ားကျွန်တော်ကဒေါ်အောင်ဆန်းစုကြည်အတွက်လှုပ်လှုပ်တာလည်းမဟုတ်ဘူးဗျပုံမှန်လေးပြောရင်သူ့ကိုတော့ပြည်တော်ထောက်ခံမှုရှိရဆိုတာလေကျွန်တော်တို့လက်ခံပါတယ်ဒါဒီလူလူကသူ့ကိုထောက်ခံမှုအများကြီးရှိတယ်လက်ခံတယ်တို့လည်းကျွန်တော်ကဒေါ်အောင်ဆန်းစုကြည်လုံလောက်ရေးတစ်ခုတည်းအတွက်ကျွန်တော်တို့အလုံးလုံးရလည်းမဟုတ်ဘူးဒေါ်အောင်ဆန်းစုကြည်တို့အလုံးလုံးရလည်းမဟုတ်ဘူးလက်ရှိပြည်သူလူထုတွေရဲ့ပြီးတော့လူမှုလူပတ်ဝန်းကျင်လူဖွဲ့စည်းတစ်ခုလုံးအဆင်ပြေရတော့ကျွန်တော်တို့ကြိုးစားအားထုတ်နေတဲ့အခွင့်အရေးတွေလူမှုလူငယ်တွေပါဗျာ
အခုဆိုရင်ကိုလင်းတန်းအာနာတိန်နာဖေဖော်ဝါရီတရနေ့ရနေပြီးအာနာတိန်နာဟာလာမတ်ဧပြီမေဂျွန်လေးလခွဲကျော်လာပြီပေါ့နော်ဒီလောက်ပဲကြော်လာပြီးအာနာသိန်းစစ်ကောင်စီကတော့လက်ရှိအာနာကိုဆက်ယူထားတော့မယ်ဆန့်ကျင်တဲ့လူတွေကလည်းပဲဆက်ပြီးတော့ဆန့်ကျင်နေတော့မယ်တော်လှန်နေတော့မယ်ဒီလှုပ်ရှားမှုကအခုဆိုရင်ကိုလင်းသားကုနတ်ပြောသလိုအသက်ဆုံးပါသွားတဲ့လူတွေလည်းပဲတဖြည်းဖြည်းဖြည်းတနည်းတည်းတနည်းပိုများလာပြီပေါ့နော်ဖန်ခံထားတဲ့လူတွေထောင်ချထားတဲ့လူတွေကိုလက်အင်ကချိုးရင်းတဲ့လူတွေစသဖြင့်အပြင်ဆုံးရှုံးမှုတွေကတော်တော်များနေပြီလူလူကြားမှာလည်းပဲအကြက်အတဲတွေဟလာနေစဉ်နေတူတူကဘေးဒုက္ခနဲ့ရင်ဆိုင်နေရတာတွေလည်းပဲရှိနေပြီဆိုတော့ကိုလင်းသက်ကိုတိုင်ကဒီလှုပ်ရှားမှုတည်တကယ်ပဲအောင်မြင်မယ်လို့ခိုင်ခိုင်မာမာယုံကြည်ပါရဲ့လားကိုလင်းသက
်ကျွန်တော်တို့ကတော့ဥပဒေမလင်းပြောရရင်ကျွန်တော်တို့ဒီတိုက်ပွဲကိုနိုင်မယ်လို့လုံးဝယုံကြည်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီဟိုနှစ်နာရီလောက်ကျင်းမှာကိုကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့နိုင်ငံကြီးပြည်သူလူထုရဲ့နိုင်ငံကြီးရဲ့အခြေအနေကတဖြည်းဖြည်းချင်းချင်းကိုမြင့်တက်လာခဲ့တယ်။လမ်းပေါ်မထွက်ဘူးဆိုပြီးတော့မှနေတိုင်းနဲ့လမ်းပေါ်လည်းထွက်လာတယ်။အမောထော်ပြီးတော့ကျွန်တော်တို့ခုဖိနေတဲ့ချိန်မှာကျွန်တော်တို့ခုပြရမယ်ဆိုရအပြည့်ဝင်လာတယ်။နောက်ဆုံးဒီဖြစ်အနာယူတွေကိုကျွန်တော်တို့ကလက်နက်ကန်ပြီးတော့တော်လန်ရတော့မယ်ဆိုရအပြည့်ပြည်သူလူထုမှာဖြစ်လာပြီ။အဲ့တော့ကျွန်တော်တို့ကလုံးဝနိုင်တယ်လို့ကျွန်တော်တို့ယုံကြည်တယ်။အဓိကအရေးကြီးဆုံးကတော့ကျွန်တော်တို့ဒီနည်းနဲ့တိုက်ပွဲဝင်မှာရမယ်။ဒီလိုမျိုးအရေးကိုအလေးထားပြီးတော့ကျွန်တော်တို့ဆက်လက်တိုက်ပွဲဝင်လို့ရှိရင်တော့ကျွန်တော်တို့ဒီပွဲကကျွန်တော်နိုင်အောင်နိုင်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျ။
ဟုတ်ကဲ့ပါကိုလင်းသက်။ဘာများဖြည့်ဆွတ်ပြောချင်ပါသေးလဲ
။ဟုတ်ကျွန်တော်ဖြည့်ဆွတ်ပြောချင်တာတော့ကျွန်တော်မူလတော့ကယုံကြည်တာကကျွန်တော်လူမျိုးအရေးကိုအလေးထားမှဒီဖက်ဒရယ်ပြည်အောင်စုကိုကျွန်တော်တို့တကယ်စီးတဲ့အတွက်ကျွန်တော်တို့အလုံးလုံးနေကြတာမဟုတ်ဘူး။ဒီတိုင်းပြည်တစ်ခုလုံးအတွက်ဒီကမ္ဘာကြီးရဲ့လူပတ်ဝန်းကျင်လူဖွဲ့စည်းတစ်ခုလုံးအတွက်ကျွန်တော်တို့ကဒီပွဲကိုကျွန်တော်တို့တော်လှန်နေတာဖြစ်တယ်။အဲဒီအတွက်လူမျိုးစုအရေးကိုအလေးထားမှကျွန်တော်တို့လူကျင်တဲ့ဖက်ဒရယ်ပြည်အောင်စုကိုရောက်ခဲ့လို့ကြောင့်ဒီလိုပြောချင်ပါတယ်
။ဒီ UI နဲ့ဆက်သွယ်မြောက်မြင်ပြုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကိုလင်းသက်။ဒေးရန်ကင်းပါစီခင်ဗျာ
။ဟုတ်ကဲ့ပါအကျေးဇူးတင်ပါတယ်ခရီးဟိုးရယ်လေ
။ကိုချောချောသိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းစီစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်။မန္တလေးမှာဖြစ်ခဲ့တဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်မှုတွေအတွက်စိုးရိမ်မတင်ဖြစ်တဲ့အကြောင်းရန်ကုန်အခြေစိုက်အမေရိကန်ကနေဒါနဲ့ပြင်သစ်တိုင်ယွန်းတို့ကအသီးသီးထုတ်ပြန်ခဲ့ကြပါတယ်။မန္တလေးမြို့မှာဒီကနေ့အရသားတွေတေဆုံးတန်းရန်ရတာရှိနိုင်တယ်ဆိုတဲ့သတင်းတွေအပါအဝင်ပြစ်ခတ်မှုသတင်းတွေကိုစောင့်ကြည့်နေတယ်လို့ရန်ကုန်အမေရိကန်တိုင်ယွန်းကပြောပါတယ်။စစ်မဲ့ရေးရာတင်းမာလာနေတဲ့အပေါ်စိုးရိမ်ပြီးအကြမ်းဖက်မှုရပ်တန့်ဖို့လည်းအမေရိကန်တိုင်ယွန်းကတောင်းဆိုထားပါတယ်။မန္တလေးမှာဖြစ်ခဲ့တဲ့မြို့ပြတိုက်ပွဲတွေဟာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းမှုကြောင့်ဖြစ်ရတဲ့တေဆုံးမှုကိုထပ်တိုးစေတဲ့အကြောင်းဒီအကြက်တဲတွေကိုအ ဆုံး သတ် နိုင် ဖို့ အတွက် ယုံ ကြည် စိတ် ချ ရ ပြီး ရေရှည် တည် တတ် တဲ့ လုပ်ငန်း တွေ ကို အမြန် ဆုံး အကောင် ထည် ဖော် ဖို့ လူ အခွင့် ရေး ကို လေးစား ဖို့ 2020 နိုဝင်ဘာ ရွေးကောက် ပွဲ မှာ ပြည် သူ တွေ ရဲ့ ရွေး ချယ် မှု ကို လေးစား ဖို့ နဲ့ ASEAN အစည်းအဝေး သဘော တူညီ ချက် 5 ချက် ကို အကောင် ထည် ဖော် ဖို့ အရေး ကြီး လိုအပ် နေ တယ် ဆိုတာ မန္တလေး မြို့ အဖြစ်အပျက် တွေ က မိမောင် ထုတ် ပြ နေ တယ် လို့ ရန်ကုန် ပြင်သစ် တန်ရုံး က လည်း ထုတ် ပြန် ထား ပါတယ် စစ်ကောင်စီက ထိန်းသိမ်း ထားတဲ့ နိုင်ငံတော် အတိုင်ပင်ခံ ပုဂ္ဂိုလ် တောင် ဆန်းစုကြည် သမ္မတ ဦးဝင်းမြင့်နဲ့ နေပြည်တော် ကောင်စီ ဥက္ကဋ္ဌ ဒေါက်တာ မြို့အောင် တို့အပေါ် အများပြည်သူ တည်ငြိမ် အေးချမ်းမှု ပြပြအောင် လုံဆောင်မှု လုံဆောင်မှု ဆိုင်ရာ ဥပဒေပုံမှန် 905 ခါဝင်းနဲ့ တရားစွဲဆိုထားတဲ့ အမှုတွေ အတွက် ဒီကနေ့မှာ နှစ်ဖက် ရှောက်လဲကျက် ပြေးခဲ့ကြတယ် လို့ အကျိုးဆောင် ရှင်းနေတူ ဖြစ်တဲ့ ဦးသေးမောင်မောင်က ပြောပါတယ် ဒီအမှု ਨੇ ပတ်သက်လို့ တရားလိုဘက်က တင်ထားတဲ့ စာရေးစာရန် တက်တေကံတွေကို တောင် ဆန်းစုကြည် ရှိနေတဲ့ ဘက်က ကန့်ွက်တဲ့ အပေါ် လက်ခံ သိမ်းမသိ နောက်တစ်ပတ် ယုံကျိမ့်မှာ ဆုံးဖြတ်မယ်လို့ ဆိုပါတယ် ခင်ဗျာ ဒီကနေ့ အတွက် သတင်း အကျဉ်းချုပ်ကတော့ ဒီလောက် ပါပဲ ဒီကနေ့ အတွက် အစီအစဉ် ထုတ်လို့ရမှုက တော့ မဆုမွန် ဖြစ်ပါတယ် စပိုင်း ဆိုင်ရာ engineer က တော့ John Walker ဖြစ်ပါတယ် ကျွန်တော်က တော့ ဇောင်းဝင်လိုက်ပါ VOA အစီအစဉ်တွေကို နားဆင် ကြည့်ရှု အားပေးကြတဲ့ အတွက် အထူးပဲ ကျေးဇူးတင်ရှိပါတယ် ခင်ဗျာ